Welcome to the Voice of America in Burmese.
Mingalanya ညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ် January 15ရက်ပုံထိုးနေ့ညဖက်9နာရီနဲ့10နာရီတိစီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတရက်ခံယူနာဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုကိုဝင်းခန့်မောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါဂျကာတာမြို့တော်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတရားရှိသူ၃ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းထားပါတယ်ဆီးရီးယားပြည်တွင်းစစ်မှန်ငတ်မုတ်ခေါင်းပေါင်းမှုကိုလက်နက်တပွဲအသုံးချကြဖို့ကုလသွေးမှုချုပ်ကတောင်းဆိုပါတယ်မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးဆန်တာကိုဆန်သက်ဟိုက်ဒရိုဂျင်ဘုံးဆိုတာကိုဆန်သက်တယ်လို့ကြေညာပြီးတဲ့နောက်ပြုတ်နေတောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေဆွေးနွေးကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းကြားပါပါမယ်ခင်ဗျာ
ကောင်းပါပြီရှင်။ထမ်းရောက်ရွှေပြောင်းအလုပ်သားတွေအတွက်မှတ်ပုံတင်လို့ထောက်ထားစာအုပ်ငယ်တွေထုတ်ပေးဖို့မြမအစိုးရဘက်ကတောင်းဆိုထားပါတယ်
။ကျွန်တော်နေရာ၆ခုတောင်းဆိုခဲ့တယ်ပေါ့နော်။တောင်းဆိုတဲ့နေရာရေတင်းချင်းမှာကျွန်တော်စလုပ်လို့ရမယ်ဆိုတော့ကျွန်တော်အလားကသူပြပညာကဆုံးပြပေးမှရမယ်ဆိုပြီးတော့အများဆုံးတော့လုပ်ပေးမယ်လို့ပြောသွားတာပေါ့နော်။
မြန်မာအလုပ်သမားညွန်ကြားမှုဦးစီးဌာနရဲ့ညွန်ကြားရေးမှူးချုပ်ဦးမျိုးအောင်မရှင်နောက်ပိုင်းမှာအပြည့်ဆုံးကြားရမှာပါ။ဒါအပြင်ပြည်ထောင်စုငြိမ်းချမ်းရေးညှိလခန့်ရဲ့စတုထားနေမှာဆွေးနွေးပွဲအခြေအနေကိုတင်ပြသွားမှာဖြစ်တယ်လို့2015နှစ်ကုန်ပိုင်းတမမဟုတ် 2016 အစောပိုင်းမှာထုတ်ပြန်သွားမယ်လို့ဗဟိုတကောင်စီးင်းကော်မရှင်ကပြောထားတဲ့တကောင်စီးင်းတွေဘာကြောင့်မထုတ်ပြန်နိုင်သေးတာလဲဆိုတဲ့သတင်းတွေကိုလည်းကြားရမှာပါ။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွင်တိုင်ခင်တောက်ကြတဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းခမောင်တို့ကပြောပြပေးကြပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျာတာရီနီကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်ရရှိသူ၃ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်လူ၂ယောက်သေဆုံးပြီး20ကျော်ဒဏ်ရာရပါတယ်စစ်သွေးကြွားလို့တန်ရရှိသူ၃ဦးကိုမြို့တော်ပြင်ဘက်ကဒီဖိုးကရက်မှာဖမ်းလိုက်တဲ့ဆိုတဲ့သတင်းတွေကိုလူညိုရေးဆိုင်ရာဝန်ကြီးလူဟတ်ပန်ချန်တန်ကအတည်ပြုပါတယ်နိုင်ငံတော်မှာတော့လူညိုရေးကိုတင်းကျပ်ထားတာပါစစ်သွေးကြွားလို့တန်ရရှိသူတွေကိုဖမ်းမိနိုင်ဖို့ဂျာဗာနဲ့တခြားကျွန်းတွေမှာလည်းစီးနှင်းရှာဖွေတာတွေလုပ်နေတယ်လို့နိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရအန်တွန်ချယ်လီယန်ကိုကိုကာပီရိုက်တာသတင်းဌာနကပြောပါတယ်။ဂျကာတာမြို့တော်မှာဂျာတာဘီနေကဘုံခွဲပြီးတနက်နေ့ပြစ်ကတ်တိုက်ခိုက်တာသူတို့အဖွဲ့လက်ချဲလူ IS စစ်သွေးကြွတွေကကြီးညာထားပါတယ်။တိုက်ခိုက်မှုတွင်သေဆုံးသွားတဲ့တိုက်ခိုက်သူ9ဦးထဲက4ဦးဟာဘယ်သူတွေဆိုတာသိထားပြီးပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်သူ2ရဲ့အိမ်ကိုဝင်ရှာတာမှာ IS အဖွဲ့ရဲ့တင်ကြတာအနက်ရောင်အလံအပါအဝင် IS နဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုတွေ့ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရချယ်လီယန်ကပြောပါတယ်။တိုက်ခိုက်သူ9ယောက်ထဲက2ယောက်ဟာအကြမ်းဖက်ဝါဒကင်ဆယ်တဲ့ပြစ်မှုတွေကိုကျူးလွန်မှုနဲ့အရင်ကပြစ်ဒဏ်စီရင်ခံရဘူးတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဂျာဇာဘီနီကတိုက်ခိုက်မှုတွင်သေဆုံးတဲ့အရသား2ဦးထဲမှာ2ဦးကကနေဒါနိုင်ငံသားဖြစ်ပြီးနောက်တစ်ဦးကအင်ဒိုနီးရှားနိုင်ငံသားဖြစ်ပါတယ
်။ Syria မှာဆစ်ဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့ငှက်မခေါင်းပေါင်းမှုကိုပြည်တွင်းစစ်မှာလက်နက်တပွဲတုံးနေတာတွေကိုရပ်ဖို့အပြင်းထန်ဖိအားပေးခံနေရပါတယ်။အကူအညီတချို့ပို့နေပေမဲ့လူထောင်ပေါင်းများစွာငတ်မုတ်ခေါင်းပါနေရတဲ့ပေါ်ဆီးရီးယားကတိုက်ခိုက်နေတဲ့အဖွဲ့အစည်းအနေနဲ့ဘာအကြောင်းပြချက်မှပေးဖို့မလိုဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကပြောပါတယ
် Let me be clear The use of starvation as a weapon of war is a war crime
All sides ကျွန်တော်ရှင်းရှင်းပဲပြောပါမယ်ငတ်မုတ်ခေါင်းပေါင်းမှုကိုစစ်ပွဲရဲ့လက်နက်အဖြစ်သုံးပြနေတာဟာစစ်ရာဇဝတ်မှုပါဆီးရီးယားနိုင်ငံသားတွေကိုကာဝယ်ပေးဖို့အဓိကတာဝန်ရှိတဲ့အစိုးရပါဝင်အဖွဲ့အားလုံးတွေဟာဒီအခြေအနေနဲ့တခြားတပ်ဖြတ်မှုတွေကိုကျူးလွန်နေပါတယ်ဒါတွေဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေအရပိတ်ပင်တားမြစ်ထားတဲ့ကိစ္စတွေပါလို့ကုလသမဂ္ဂတွင်မှူးချုပ်ဘန်ကီမွန်ကပြောပါတယ်ဒီတော့တွင်မှာပဲဂျနီဖာမြို့မှာဒီလာနှောင်းပိုင်းကျရင်ကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားဆိုရနဲ့ဆွေးနွေးပွဲတွေကိုမတက်ခင်မှာအစိုးရတပ်တွေကမြို့ကိုဝိုင်းရံပိတ်ဆို့ထားတာတွေကိုရုတ်ပေးဖို့တပုံတွေကလိုလားနေကြပါတယ်
။ဒီတဲ့မှာအစိုးပိုင်းကအမေရိကန်ရေတပ်သား10ယောက်ကိုအီရန်နိုင်ငံကထိန်းသိမ်းခဲ့တဲ့ဖြစ်ရပ်မှာအဓိကအကြောင်းရင်းတွေကစီပြန်ဖြည့်တဲ့လုပ်ငန်းနဲ့အင်ဂျင်ပိုင်းဆိုင်ရာကိစ္စရပ်တစ်ခုကြောင့်ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရေကြောင်းလမ်းပြဆနစ်မှာချိုးယွင်းရရှိခဲ့တာသိရှင်းပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။ဘာကြောင့်အဲ့ဒီလိုဖြစ်သွားတယ်ဆိုတဲ့အကြောင်းရင်းတွေအားလုံးကိုမသိသေးဘဲရေတပ်သားတွေနဲ့ပြောဆိုမေးမြန်းနေစေဖြစ်ပြီးအကြောင်းရင်းတွေကိုရှာဖွေနေတယ်လို့ဝန်ကြီးကာတာကဆိုပါတယ်။အမေရိကန်ရေတပ်ကမော်တော်ဘုတ်တွေနဲ့ရေတပ်သားတွေကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့က16နာရီကြာထိန်းသိမ်းထားပြီးတဲ့နောက်ပြန်လွှတ်ပေးခဲ့တာပါ။သူတို့တွေပြန်အောင်လာတဲ့အတွက်အင်မတန်ဝမ်းသာကြောင်းလဲဝန်ကြီးကာတာကပြောပါတယ်။အမေရိကန်ရေတပ်သားတွေရဲ့မော်တော်ဘုတ်နှစ်ဆင်းဟာစီပြန်ဖြည့်ဖို့အတွက်ကမ်းခြေဆောင်တင်မော့စီကိုသွားအင်ဂျင်ပိုင်းချိုးရင်းပြီးလမ်းကြောင်းပြောင်းပြီးတော့ဖာစီကျွန်းနာပါရှန်ပင်လယ်ကွေ့ကအီရန်ရေပိုင်နဲ့တည်းဝင်သွားတာပါ။ဒီဖြစ်ရပ်နဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်အခြေအနေတွေကိုဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်။
ဂျပန်ဝါရကိုထောက်ခံတဲ့ဆိုတဲ့ဆွဆွဲချက်နဲ့တူရကီအာဏာပိုင်တွေဟာအ ਨੇ ဆုံးပညာရှင်၁၂ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒါဟာကတ်တပုံတွေပေါ်ဆိုးရရဲ့ဖြိုခွင်းနှိမ်နှင်းမှုတွေရပ်ဆိုင်ဖို့တောင်းဆိုလွှာကို ပညာရှင်တွေကလက်မှတ်ထိုးခဲ့တာကြောင့်ဖြစ်ပါတယ်။အစ္စတန်ဘူမြို့အနီးကွန်ကာလီတက္ကသိုလ်ကပညာရှင်တွေကိုဒီကနေ့တောက်ကြာနေ့အစောပိုင်းမှာနေအိမ်တွေအတွင်းရုတ်တရက်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးတော့တခြားလူ၉ယောက်ကိုလည်းတပါတယ်ခေါ်ဆောင်သွားတယ်လို့တူရကီဆိုရပိုင်းအနာတိုလူသတင်းဌာနကဆိုပါတယ်။အခုလိုတူရကီနိုင်ငံရှေ့တောင်ပိုင်းကကတ်လူမျိုးတွေကိုအကြောင်းမဲ့တပ်ဖြတ်နေတာတွေနဲ့နိုင်ငံတွေကနှင်ထုတ်တာတွေကိုရပ်တန့်ဖို့တောင်းဆိုချက်ကိုပညာရှင်ပေါင်း1200ထက်မနည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးတော့အခုထိမ့်သိမ်းခံထားရသူတွေလည်းအပါအဝင်ပဲဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြညာဘက်တရင်တွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီကရတဲ့နှစ်ပတ်မှာမြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုလုပ်ခဲ့ခြင်းကြေကဆိုရင်ပထမဆုံးအကြိမ်ဖြစ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေစိုးမျိုးတော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။တောင်ကိုရီးယားနဲ့တရုတ်တို့ဟာကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်နှစ်ဆင်စည်းဝေးတွေလုပ်ပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံတကာမူဝါဒရေးရာညွှန်ကြားရေးမှူးချုပ်ယွန်းဆွန်ကူနဲ့တရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနနိုင်ငံသားရေးရာညွှန်ကြားရေးမှူးကွမ်းယူဖေးတို့ဒီကနေ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ဆန်တက်ချက်နဲ့ပတ်သက်လို့ဘယ်လိုတွေတုံ့ပြန်ဆောင်ရွက်မလဲလုပ်နိုင်မလဲဆိုတာဆွေးနွေးကြတာပါ။ဒီကရတဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်ဆန်းသတ်နိုင်ခဲ့တယ်လို့ပြောဆိုခဲ့တဲ့ပေါ့နိုင်ငံကကတော့အပြင်းထန်ဝေဖန်ရှုတ်ချထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆန်းသတ်မှုတွေရပ်တန့်သွားအောင်တရုတ်ကအခုတည်းပူပြီးဖိအားပေးဖို့လိုလားပါတယ်။တရုတ်အနေနဲ့မြောက်ကိုရီးယားကိုစွန့်အင်ဖြတ်တောက်တာနဲ့ကုန်သွယ်ရေးဆိုင်ရာကန့်သတ်မှုတွေချမှတ်တာလို့နည်းလမ်းတွေတုံ့ပြန်ဖိအားပေးနိုင်တယ်လို့အမေရိကန်ကပြောထားပါတယ
်။ Sierra Leone နိုင်ငံကလူသေအလောင်းတစ်ခုမှာ Ebola virus ပိုးရှိနေတာကိုဆန်းသတ်တွေ့ရှိရလို့တာဝန်ရှိသူတို့ကပြောပါတယ်။နောက်အာဖရိကဒေသမှာ Ebola ရောဂါပိုးပြန့်နှံ့ဖြစ်ပွားတာဆုံးသက်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာပြီးနောက်တရက်မှာပဲဒီသတင်းထွက်လာတာပါ။ Sierra Leone နိုင်ငံမှာ Ebola ရောဂါပိုးပြန့်တွေ့တဲ့ဖြစ်ရပ်ကိုအတည်ပြုထားတယ်လို့ WHO ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။နေမကောင်းဖြစ်ပြီးဒီလအစောပိုင်းမှာကွယ်လွန်သွားတဲ့အမျိုးသမီးတူရဲ့အလောင်းမှာပိုးကိုတွေ့ခဲ့တာဖြစ်ပါတယ်။ရောဂါပိုးရုတ်တရက်ထပ်ပြီးပြန့်ပွားလာနိုင်ခြင်းအတွက်ပြင်ဆင်ထားရမှာဖြစ်ထားသမျှနဲ့အခိုင်အမာစောင့်ကြည့်ဖို့တုံ့ပြန်လှုပ်ဆောင်ရေးစနစ်တွေဟာလာမယ့်လတွေအတွင်းမှာအထူးအရေးကြီးတယ်ဆိုတာကိုအခုယောဂါဘိုးတွေ့တဲ့ဖြစ်ရပ်ကပြနေတယ်လို့ WHO ဖွဲ့ကပြောပါတယ်။ Liberia နိုင်ငံမှာ Ebola ယောဂါဘိုးကင်းရှင်းသွားပြီလို့ကြာတာပြည်နေမှာပဲ WHO ကကြေညာထားပါတယ်။ဒါကြောင့်လဲနောက်အာဖရိကဒေသမှာယောဂါဘိုးပြန့်ပွားတဲ့အဓိကအချက်ချာနိုင်ငံ၃နိုင်ငံစလုံးမှာ Ebola ကင်းရှင်းသွားပြီဆိုတဲ့အသေးပဲပါပဲ။နောက်အာဖရိကဒေသမှာ Ebola ကပ်ရောဂါကြောင့်လူပေါင်း11,000အသက်ဆုံးရှုံးခဲ့ရပြီး 28,500 ကျော်ရောဂါပိုးသေခဲ့ရပါတယ်
။အာရှဒေသတွေမှာဒီကနေ့အစုရှယ်ယာစီးတွေထက်ကြပါတယ်။တရုတ်နိုင်ငံရဲ့နှီးကွေးနေတဲ့စီးပွားရေးပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြတာကနေအစုရှယ်ယာရောင်းဝယ်လုပ်ငန်းမှာမတိမငိမ်အခြေအနေနဲ့နောက်ထပ်သတင်းတစ်ပတ်အဆုံးသတ်သွားတာပါ။ရှန်ဟဲအစုရှယ်ယာဈေးက 3,500 ကျပ်နှုန်းဈေးကျပြီးတစ်နှစ်ကျော်အတွင်းအနေဆုံးဈေးနဲ့ပိတ်ပါတယ်။လူကြိုးဆိုးနဲ့ဟောင်ကောင်ဈေးကွက်တွေမှာလည်း100ကျပ်နှုန်းကျော်စီအကျဈေးနဲ့ပိတ်ပါတယ်။ခံမှန်းထားရတဲ့ပူပြီးအားနေတဲ့ချင်းဝေဆိုင်ရာချက်လက်တွေကိုတရုတ်တာဝန်ရှိသူတွေကထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုအစုရှယ်ယာစီးတွေကျသွားတာပါအမေရိကန်အစုရှယ်ယာစီးကွက်မှာတော့ဂျာတာပရီနေတုံးကအတက်နဲ့ဈေးပိတ်ပြီးမဲ့တိတ်မကြခင်မိနစ်ပိုင်းအတွင်းဈေးကွက်အဖွင့်မှာတော့အကျဈေးတွေပြနေပါတယ
်အိန္ဒိယနိုင်ငံနယူးဒေလီမြို့မှာစံချိန်တင်ဆိုးရွားနေတဲ့လေထုညဉ့်နှံမှုကိုရှော့ချဖို့ရည်ရွယ်ချက်စံတက်ချက်တစ်ခုဒီကနေ့ပြီးဆုံးသွားပါပြီဒီစံတက်မှုကိုနယူးဒေလီမြို့တော်မှာဒီနှစ်ဇန်နဝါရီ1ရက်နေ့ကစတင်ခဲ့တာပါမြို့တော်တွေရဲ့လမ်းတွေမှာမာကနန်းကားနံပါတ်တွေကိုမာကနန်းနဲ့ရက်ဆွဲတွေမှာပဲမောင်းနှင်ကွင်းပြုပြီးတော့စုံကနန်းကားနံပါတ်တွေကိုတော့စုံကနန်းရက်တွေမှာပဲမောင်းနှင်ကွင်းပြုထားပြီးစံသက်ခဲ့တာဖြစ်ပါတယ်2014ခုနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတစ်ခုအရနယူးဒေလီမြို့ကိုကမ္ဘာပေါ်မှာ၄ထုအညဉ့်ညံဆုံးမြို့ဖြစ်သတ်မှတ်ထားတာဖြစ်ပါတယ်အကြောင်းတစ်ခုကတော့မြို့တော်မှာတန်းပေါင်းများစွာသောကားတွေပိတ်ကျက်နေရောမောင်းနေနေကြလို့ပါပဲလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကမြို့တော်ရဲ့လေထုညဉ့်နှံ့မှုဟာရာဂိုင်းနှုန်း50ကျော်ကျဆင်းသွားတယ်လို့မြို့တော်အုပ်ချုပ်ရေးဖွဲ့ကပြောပါရယ်။ဒါပေမဲ့လည်းရလက်တွေကိုဘလို့တိုင်းတာတဲ့စုံကနန်းမာကနန်းစီစဉ်ကိုအမြဲတမ်းလှုပ်ဆောင်သွားမှာလားဆိုတာတွေကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စံသက်ကာလအတွင်းတက်မှတ်ချက်တွေကိုရင်မောင်းတွေကလိုက်နာကြတဲ့ပုံရှိပါရယ်။ပုံမှန်အားဖြင့်ကားတွေနဲ့ပြည့်ကျက်နေတဲ့မြို့တော်မှာလူအများပြားကအများပြည်သူတည်ယူပို့ဆောင်ရေးတွေ၊သုံးဘင်းကားတွေ အငှားယင်တွေစပိန်တွေကိုအသုံးပြုနေကြတဲ့အပြင်လူစုပြီးတော့ကားစီးရာမျိုးတွေလည်းလောက်ကြသလိုအိမ်မှာပဲနေနေကြတဲ့သူတွေလည်းရှိပါတယ
်တွေ့ဖူးထားသမျှတွေမှာအတောက်ပဆုံးကျေပေါက်ကွဲမှုဖြစ်နက္ခတ်သိပ္ပံပညာရှင်တွေကပြောနေတဲ့အသစ်တွေ့ထားတဲ့ကျေပေါက်ကွဲမှုဖြစ်စဉ်စူပါနိုဗာပေါ်သိပ္ပံပညာရှင်တွေနဲ့တကဘာလုံးစဉ်းစားအဖြေရှာနေကြပါတယ် ASASSN 151H လို့အမည်ပေးထားတဲ့ကျေဟာကမ္ဘာမြေကနေအလင်းနှစ်ပေါင်း 3.8 ဘီလီယံလောက်အဝေးမှာရှိပါတယ်အမြင့်ဆုံးဖြစ်စဉ်မှာအဲ့ဒီကျေရဲ့ပေါက်ကွဲမှုဟာ Milky Way ကျေစုကြီးတစ်ခုလုံးကကျေတွေအားလုံးစုပေါင်းတဲ့အဆ20ပိုတောက်ပပြီးနေထက်အဆပေါင်း950ဘီလီယံအထိမယုံနိုင်စရာကောင်းလောက်အောင်တောက်ပါတာပါအဲ့ဒီ Supernova ရဲ့ Super တောက်ပမှုဟာဘာကြောင့်ဖြစ်တာလဲဆိုတာနက္ခတ်သိပ္ပံပညာရှင်တွေတွေ့ရဖြစ်နေတာပါသူရဲ့စွမ်းအင်ကိုဘယ်ကရနေတာလဲဆိုတဲ့စဉ်းစားမသိမျှ theory တိုင်းဟာသိမကြခင်မှာပဲမဖြစ်နိုင်တော့တာကိုတွေ့ရပြန်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းခမောင်တို့ကကြီးညာပေးခဲ့တာပါရှင်။ခုကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။ပြည်တော်စုငင်းချင်ရဲ့ညှိလခန်းစတုတ်ထနေမှာနိုင်ငံရေးအစုအဖွဲ့အသီးသီးကခေါင်းစဉ်အလိုက်ဆွေးနွေးချက်တွေကိုအဆုံးသတ်လိုက်ပါရယ်။နိုင်ငံရေးကဏ္ဍခေါင်းစဉ်နဲ့ဆွေးနွေးချက်အောက်မှာတော့ Federal ပြည်တော်စုတည်ဆောက်ရေးကိုအစုအဖွဲ့အားလုံးကလက်ခံခဲ့ပေမဲ့လည်းပြည်တော်စုအဖွဲ့စီရေးကဏ္ဍမှာတော့မတူညီတဲ့အမြင်တွေကိုမှတ်တမ်းရယူထားပါရယ်။အလားတူပဲလုံခြုံရေးကဏ္ဍမှာလည်းတက်မရောနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမတူညီတဲ့အမြင်တွေရှိနေပြီးတော့မတူညီတာတွေကိုအပြန်အလှန်အမြင်ချင်းဖလှယ်နိုင်ခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံစတုထနေ့မှာအစိုးရလွှတ်တော်တက်မရော်တိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတိုင်းသားကိုယ်စားလှယ်နဲ့ပါဝင်သင့်ပါဝင်ထိုက်သူအစုအဖွဲ့တွေကကိုယ်စားလှယ်တွေဟာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးနဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကဏ္ဍတွေကိုတင့်တော်ရလူဦးရေလိုက်ခွဲခြားပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံရေးကဏ္ဍကိုဆွေးနွေးရမှာတော့ Federal ပြည်ထောင်စုတည်ဆောက်ရေးမှူးကိုပါဝင်ဆွေးနွေးတဲ့အစုအဖွဲ့အားလုံးကသဘောတူကြတယ်လို့နိုင်ငံရေးကဏ္ဍသဘာပတိအဖွဲ့ဝင်ရန်ကုန်တိုင်းဒေသကြီးအစိုးရရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးဇော်အင်းမောင်ကပြောပါတယ်။
အဓိကတော့ federal မှုကိုအလုံးကလက်ခံတယ်နောက်ပြီးတော့ပြည်နယ်ဆိုလည်းပြည်နယ် tie state ဆိုလည်း state တတိယကြီးတတ်မှတ်တင်တယ်လို့လည်းပြောတယ်တချို့ကလည်းပြည်နယ်အစ်စ်တွေလည်းပေါ်လာနိုင်တယ်ပြည်နယ်အစ်စ်တွေပေါ်လာနိုင်တဲ့အတွက်အကြံဉာဏ်ပေးတာတွေရှိပါတယ်အဲတချို့ကလည်းပဲပြည်နယ်အစ်စ်တော်လည်းကောင်းနယ်မြေအစ်စ်တော်လည်းကောင်းတိုင်းဒေသကြီးမြို့နယ်အစ်စ်တော်လည်းကောင်းပေါ်ထုတ်မယ်ဆိုရင်2008ဖွဲ့စည်းပုံခြေခံဥပဒေအရပဲဒါလုတ်သွားတင်တယ်လို့လည်းတင်ပြတဲ့လူရှိပါတယ်တိုင်းရင်းသားအဖွဲ့တစ်ဖွဲ့ကတော့ရှစ်ပြည်တော်မူကိုလို့တင်ပြပါတယ်ဒါပေမဲ့တော်တော်များများကတော့ချစ်ပြည်တော်မူဟာဒါတိုင်းသာစီလုံးမြုံကြီးကိုပြိုကွဲစေမယ်ဟိုအီယာဝတီတိုင်းဆိုလို့ရှိရင်ရခိုင်တွေလည်းရှိတယ်ကရင်တွေလည်းရှိတယ်အဲဒါကြောင့်အဲ့လိုလဲတင်ပြတဲ့အဖွဲ့ရှိပါတယ
်ဒီလိုတင်ပြကြရမှာပအုပ်ပလောင်နာကဝဆတဲ့ဒေသတွေကိုပြည်နယ်ဖွဲ့စည်းဖို့တိုင်းဒေသကြီးနဲ့ပြည်နယ်14ခုအစားဗမာအပါဝင်ချစ်ပြည်တော်သတ်မှတ်ဖို့တင်ပြတာတွေရှိနေတာဖြစ်ပါတယ်တမရတာကိုစလေတွေကလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရဖေဖော်ဝါရီပြည်တော်စုတည်ဆောက်ဖို့ဆွေးနွေးတယ်လို့တချို့ကတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံအတွင်းဆွေးနွေးချက်တွေကိုအခြေခံပြီးဖွဲ့စည်းပုံကိုပြန်လည်စဉ်းစားသင့်ကြောင်းတင်ပြတာတွေရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ကိုစလေမီစုပွင့်ကပြောပါတယ
် NCA ကနေအခြေခံပြီးတော့ဒီအားလုံးသဘောတူရေးဆွဲထားတဲ့နိုင်ငံရေးမူပေါင်းကတစ်ဆင့်နိုင်ငံရေးတက်တာတွေအကုန်လုံးကိုချဆွေးနွေးမယ်။ဟိုအားကတွေချမယ်။ပြီးတော့မှအဲ့ဒီရရှိလာတဲ့နိုင်ငံရေးရလတ်ပေါ်မူတည်ပြီးတော့ဘလို့နိုင်ငံမျိုးတိဆောက်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ဖွဲ့စည်းပုံကအစ်ရေးမလားအပြင်မလားဒီလိုဘိုင်းကိုပဲစဉ်းစားတင်တယ်ပေါ့နော်။အခုကျတော့အဲ့ဒီ2008ဖွဲ့စည်းပုံရဲ့ပေါင်ထဲမှာဟိုဆွေးနွေးနေရတဲ့မျိုးဖြစ်လို့ရှိရင်အဲ့လိုပေါင်ကတ်လိုက်လို့ရှိရင်ရရှိမယ်ဆိုတာမျိုးတွေလည်းသူစင်တော့ကျွန်တော်တို့ EBS တွေကလည်းအဲ့ဒီဟာလေးကိုတိကျပြန်တင်ပြနိုင်ခဲ့တယ်လေ။
နိုင်ငံရေးကဏ္ဍဆွေးနွေးပွဲအပေါ်မှာတော့ရန်ကုန်တိုင်းဒေသကြီးအစိုးရရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်ရင်မောင်ကအခုလိုတုံ့တက်ပါတယ
်။ဒီနေ့ဆွေးနွေးပွဲကြီးရတာတော့အလုံးတိုင်းရင်းသားဘက်ကရောတက်မတော်ဘက်ကရောအစိုးရဘက်ကရောတပ်ပြီးပြည်ညာဘက်ကရောနိုင်ငံရေးပါတီဘက်ကရောအလုံးအပြုသဘောနဲ့ဆွေးနွေးတာတွေ့ရပါတယ
်။တခြားအရေးကြီးခေါင်းစဉ်တစ်ခုဖြစ်တဲ့လုံခြုံရေးကဏ္ဍဆွေးနွေးချက်မှာတော့တမရော်တခုတည်းသာရှိရေးကိုသဘောတူပေမဲ့တချို့အချက်အလက်တွေကိုအပြန်အလှန်မေးမြန်းရှင်းလင်းတာတွေရှိကြောင်းလုံခြုံရေးကဏ္ဍသဘာပတိအဖွဲ့ဝင် ABSDF ဥက္ကဋ္ဌရဲဘော်တန်ခဲကပြောပါတယ်
တခုတည်းသောပြည်တော်စုတမရော်ပြည်ရှိရေး ဘူတော့သဘောတူရဲ့ဒါပေမဲ့ခရတာအုပ်ချုပ်မှုအောက်မှာသာရှိရေးဆိုတာဘယ်လိုဟာမျိုးဆိုလိုတာလဲပေါ့နော်ဒါရတာအုပ်ချုပ်မှုအောက်မှာထားမယ်ဆိုရင်တပ်မတော်မှာကွန်မန်းတွေရှုပ်ထွေးသွားမယ်ဒီလိုမျိုးဖြစ်ပြင်းပြီးစသဖြင့်တပ်မတော်ဘက်ကဟလာဟိုပြင်ပြချက်တွေရှိတယ်အဲ့ဒီပေါ်မှာဆက်ပြီးတော့မှဒါတချို့လူတွေကဒီ EO ဖွဲ့ရဲ့ပြင်ပြချက်တွေကိုဒါပြန်လည်ရှင်းလင်းခိုင်းတာတွေရှိတယ်နော်အဲ့ဒါမျိုးပြန်ရှင်းရတယ်နောက်တစ်ခုကတော့ဟိုဘယ်လိုပြောလဲဆိုရင်တပ်မတော်တွေမှာတိုင်းရင်းသားတွေကအချိုးကျကိုစားပြုပြီးတော့ပါဝင်နိုင်ဖို့လိုတယ်ဆိုတဲ့ကိစ္စမျိုးအဲ့ဒါဘာလို့ဆိုလိုတာလဲပေါ့နော်အဲဒီလိုကိစ္စတွေကိုပြန်ပြီးတော့မှနှစ်ဖက်ကြည့်လျောက်ဟိုမိကုန်းတွေကိုပြန်ပြီးတော့ရှင်းရတာပေါ့
လုံခြုံရေးကဏ္ဍဆွေးနွေးပွဲမှာဘုံသဘောတူညီချက်ရရှိတာမျိုးမရှိပေမဲ့အမြင်မတူတာတွေကိုဖလှယ်နိုင်ခဲ့တယ်လို့ရဲဘော်တန်ခဲကဆက်ပြောပါတယ
်ကျွန်တော်တို့ဒီလုံခြုံရေးဆိုင်ရာအစုအဖွဲ့မှာအဲဘုံသဘောတူညီချက်ကိုရှာဖွေနိုင်တဲ့အခြေအနေလည်းမရှိဘူးရှာဖွေဖို့လည်းကျွန်တော်တို့ဟိုလောက်တိုင်းနဲ့ဟိုအနေထားလည်းမဟုတ်ဘူးအမှန်တမ်းမှရက်ကလည်းတူတယ်သို့တော်လည်းပဲတေးကြတာတစ်ခုကတော့တစ်ချိန်လုံးကဟာလာတစ်ဖက်နဲ့တစ်ဖက်ဒီလိုမျိုးတောင်ပြောခွင့်မရှိတဲ့အနေထားမှာအခုတော့အဲတက်မတော်နဲ့ဒီဒါကျွန်တော်တို့လက်နက်တိုင်းတိုင်းရင်းသားတော်လိုင်းရေးတွေရဲ့အဖွဲ့အစည်းတွေရဲ့ဂျားမှာအမြင်မတူတော့လည်းပဲပုံမှန်လေးပြောပြနိုင်တဲ့အခြေအနေတစ်ခုတော့ရောက်တယ်လို့ကျွန်တော်တို့ယူဆတယ
်မနေ့ဖတ်မှာတော့အစုအဖွဲ့တစ်ခုချင်းစီကခန္ဓာကြီး9ရပ်ပါဆွေးနွေးချက်တွေကိုပြန်လည်သုံးသပ်ပါဖြစ်ပါတယ်အဲ့ဒီနောက်မှာတော့အစုအဖွဲ့အားလုံးကတူညီတဲ့အချက်တွေကိုစုစည်းပြီးဆက်လက်ဆွေးနွေးမဲ့အခြေခံမူတစ်ခုအဖြစ်ချမှတ်မှာဖြစ်ပါတယ်။ဆုံးဖြတ်ချက်ချတာမျိုးတော့ရှိမှာမဟုတ်ပါဘူး။ဒီအခြေခံမူတွေကိုနောက်တက်လာမဲ့အစိုးရအသစ်ကိုလွှဲပြောင်းပေးအပ်သွားမှာဖြစ်ပါတယ်။
ကမ္ဘောဇောတင်ပြသွားတာပါရှင်ခုတော့ထိုင်းဘက်ကသတင်းတပုတ်တင်ပြပါမယ်ထိုင်းနိုင်ငံတွင်အလုပ်လုပ်ကိုင်းနေကြတဲ့ရွှေပြောင်းအလုပ်သမားတွေအတွက် Certificate of Identity CI လို့ခေါ်တဲ့မြေသူမြေဝါဖြစ်ကြောင်းအထောက်အထားစာအုပ်ကိုထိုင်းအစိုးရဘက်ကထုတ်ပေးဖို့မြန်မာအလုပ်သမားဝန်ကြီးဌာနဘက်ကတောင်းဆိုနေပါတယ်ဒါပေမဲ့လည်းဒီစာအုပ်ကိုမြန်မာအလုပ်သမားတွေတကယ်တမ်းလုပ်ဖို့အတွက်အခက်အခဲတွေရှိနိုင်တယ်လို့အလုပ်သမားရဲ့ဆောင်ရွက်နေသူတွေကဆိုပါတယ်အကြောင်းဆုံးကိုတော့မအေးအေးမာကတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအတွက်နှစ်နိုင်ငံကျွမ်းကျင်သူများညှိနှိုင်းဆွေးနွေးပွဲလို့ခေါ်တဲ့နှစ်နိုင်ငံအစိုးရဆင့်ဆွေးနွေးပွဲကိုမကြာသေးခင်ကရန်ကုန်မြို့မှာပြုလုပ်ခဲ့ရမှာမြန်မာအစိုးရဘက်ကအဓိကတောင်းဆိုခဲ့တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်လုပ်ပေးမယ့်အစီအစဉ်ကိုထိုင်းနိုင်ငံဘက်ကသဘောတူခဲ့ကြောင်းပြည်တော်စုမြန်မာနိုင်ငံတော်လုတ္တမအလုတ်ကိုင်းနဲ့လူမှုဖွလုံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်လုတ္တမညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လဲဖြစ်တဲ့ဦးမြော့အောင်ကပြောပြခဲ့တာပါ
ဆရာဝန်နဲ့သဘောတူတယ်ပေါ့နော်အဲ့ဒါသဘောတူရင်ကျွန်တော်နေရာ၆ခုတောင်းဆိုခဲ့တယ်ပေါ့နော်တောင်းဆိုတဲ့နေရာရေတဲအချိန်မှာကျွန်တော်စလုပ်လို့ရမယ်ဆိုတော့ကျွန်တော်အဲ့ဒါကသူကက်ပညာကဆုံးပြပေးမှရမယ်ဆိုပြီးတော့အများဆုံးတော့လုပ်ပေးမယ်လို့ပြောသွားတာပေါ့နော
် CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားကပ်ပြားဟာရွှေပြောင်းလို့တမအများစုအတွက်လုံနိုင်ဖို့အတွက်အခက်ခဲကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်ထိုင်းနိုင်ငံတွင်းကိုရရှိလာကြတဲ့ဒီပေါ်ရဲ့ဒုက္ခတွေနိုင်ငံရဲ့ဒုက္ခတွေပြည်တွင်းဖြစ်တယ်အများကြီးအဲ့ဒီအများကြီးတွေကဒီမှာခြေစုပ်နဲ့ရှိပြီးတော့အနေကြရတဲ့အခါမှာလူဆက်တွေပေါ်လိုက်တာအဲ့ဒီကလေးတွေအနေနဲ့ဘယ်မှာလာပြီးတော့သံကောင်းစည်းရင်းတို့အင်တာဆိုစည်းရင်းတို့မှတ်ပုံနေလို့ရှိတော့မလဲ
ဒီစာအုပ်လုပ်တဲ့အခါမှာထိုင်းနိုင်ငံဘက်ကလည်းအလုပ်ရှင်တွေရဲ့အထောက်အထားတွေနဲ့ပိုင်ဆိုင်မှုတွေကိုတိတိကျကျပြသရမယ်လို့ဆိုထားတာပါဒီအတွက်အလုပ်လုပ်ရဖို့အတွက်ထိုင်းလူမျိုးတွေကိုအငွေကြေးပေးပြီးတထဲအမီခံခိုင်းနေရတဲ့တထဲမရှိတဲ့အလုပ်သမားတွေအတွက်လည်
းဥပမာဥညိုဆိုတဲ့တထဲနာမည်နဲ့ပန်းရောင်ဘက်ကထုတ်ပေးထားတာသူ CI ထုတ်မဲ့အခါမှာအဲ့ဒီဥညိုကဟုတ်တယ်ငါအလုပ်သမားဆိုတဲ့ထောက်ခံစာနောက်ပြီးတော့အဲ့ဒီတထဲရဲ့ပိုင်ဆိုင်ခွင့်စာရွက်စာတွေပါမှသူတို့ကနောက်တစ်ချက်ကိုတက်လို့ရမှာအလုပ်သမားတွေဖက်ရတော့ခက်ခဲရှိဦးမလို့တော့ထင်တယ
်ထိုင်းနိုင်ငံဘက်ကလည်း၄နှစ်နဲ့၆နှစ်ပြည့်ပြီးသားရွှေပြောင်းလုပ်သမားတွေကိုတက်တန်းဆက်တိုးပေးဖို့အတွက်နေရရင်းကိုပြန်ပြီးမှထိုင်းနိုင်ငံကိုပြန်လာပြီးအလုပ်လုပ်ဖို့အတွက်ပြီးခဲ့တဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်မြန်မာဘက်ကတော့တက်တန်းဆက်တိုးပေးဖို့အတွက်တောင်းဆိုထားတာပါတက်တန်းတိုးပေးဖို့ကိစ္စဟာထိုင်းဥပဒေအရဆိုရင်၄နှစ်နဲ့၆နှစ်နေပြီးသားရွှေပြောင်းလိုသမားတွေအတွက်ဧည့်နိုင်ငံသားတောင်းဆိုဖို့အခွင့်အရေးတွေရှိတဲ့အတွက်ဒါတွေကိုတောင်းဆိုလာမှစိုးရိမ်လို့လည်းဖြစ်နိုင်တယ်ဆိုပြီးထိုင်းအလို့ရှင်တဦးကအခုလိုရှင်းပြပါတယ
်။မာတကယ်တော့ဥပဒေသူဒီမှာနေတာပေါ့နော်ဆက်နေတော့နေတယ်၄နှစ်ပြည့်ပြီးသူဥပမာပြည်မှာမတော်ရဘူးနောက်ပြီးထိုင်းမှာလည်းတရားဝင်ထားဆိုရင်သူတို့ဟိုစဆုံးချက်တောင်းရတယ်။အေးအေးပေါ့နေကတာပေါ့နားလည်းရန်လူလေကသူတို့ဟိုအစားသူတို့တောင်းရတယ်လေ။
အခုလက်ရှိလုပ်ပေးမဲ့မိသူမိဝါဖြစ်ကြောင်းသက်တည်အထောက်ထားစာအုပ်တွေအချက်လက်ဖြည့်ဆွက်ရမှာအချက်28ချက်ပါဝင်ပြီးလျှောက်ထားသူရဲ့ကိုယ်ရေးအချက်လက်တွေပါဝင်လျှောက်ထားသူရဲ့မိသားစုဆွေမျိုးရင်းချာတွေရဲ့အလုပ်ကိုင်းနေနေရာလိပ်စာတွေကိုလည်းဖြည့်ဆွက်ပေးရမှာဖြစ်ပါတယ်။ဒါ့အပြင်လျှောက်ထားသူဟာပြစ်မှုတင်မမှုအရအေးအေးယူခံရမှုရှိခဲ့ရင်လည်းဖြည့်ဆွက်ပေးဖို့ပါဝင်ပါတယ်။ဒါ့အပြင် အရင်နိုင်ငံကိုလက်မှတ်လျှောက်ထားရင်လည်းဖြည့်ဆက်ပေးရမှာဖြစ်ပါတယ်။အချက်28ချက်ကိုဖြည့်ဆက်ပြီးမှသာ Certificate of Identity လို့ခေါ်တဲ့သက်သေအထောက်အထားစာအုပ်အစင်းရောင်ကိုထုတ်ယူနိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ဖေဖော်ဝါရီလတုန်းကလည်း CI ထုတ်ပေးနိုင်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းစ조사ခဲ့ပေမဲ့ပွဲစားတွေကဒီစာအုပ်ထုတ်ပေးရေးအတွက်ဘတ်ငွေ6000ကနေ7500လောက်ထိတောင်းခဲ့တဲ့အတွက်အလုသမားရေးလှုပ်ဆောင်နေသူတွေကကန့်ကွက်ခဲ့တာကြောင့်အဲ့ဒီအစီအစဉ်ပြတ်ခဲ့ရတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်
။မအေးအေးမှာပါရှင် VOA ကနေတောက်ကြနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တိုင်းရင်းသားလူမျိုးစုတွေအပါအဝင်ကြံနေသေးတဲ့အချက်အလက်တွေကို2015နှစ်ကုန်ပိုင်းဒါမှမဟုတ်2016အစောပိုင်းမှာထုတ်ပြန်သွားမယ်လို့ဗဟိုတကောင်စီရင်ကော်မရှင်ကပြောဆိုထားပေမဲ့လို့တိုင်းရင်းသားလူမျိုးတွေအမည်ပြောင်းတာတွေအတန်းထွက်ပြောင်းတာတွေကြောင့်နှောင့်နှေးတာတွေရှိနေတယ်လို့တာဝန်ရှိသူတို့ကပြောပါရယ်လက်ရှိမှာအချက်လက်တွေမပြည့်စုံသေးတဲ့အပြင်တိုင်းရင်းသားကောင်းဆောင်တွေပညာရှင်တွေစုစည်းပြီးညှိနှိုင်းပြီးမှသာထုတ်ပြန်သွားမယ်လို့ဆိုပါရယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပ
ါ2015မေလရုံးကထုတ်ပြန်ခဲ့တဲ့ပင်မတကောင်စီအစဉ်ခန်းစာမှာမြန်မာတနိုင်ငံလုံးရဲ့လူဦးရေတိုးနှုန်းမျိုးပြနဲ့ကျစ်လက်နေလူဦးရေ၊ကြားမဦးရေ၊လူဦးရေအချို့ပိရမစ်၊ကလေးမွေးဖွားနှုံးနဲ့တည်ဆုံသူဦးရေစတဲ့အချက်လက်တွေကိုအသေးစိတ်ဖော်ပြထားခဲ့ပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေနဲ့ဘာသာရေးကိုးကွယ်မှုဆိုင်ရာအချက်လက်တွေအပါအဝင်ကြံနေသေးတဲ့အချက်လက်တွေကို2015နှစ်ကုန်ပိုင်းဒါမှမဟုတ်ဒီနှစ်အစောပိုင်းမှာထုတ်ပြန်သွားမယ်လို့ပြောဆိုထားခဲ့ပေမဲ့လို့နှောင့်နှေးကြံကြာမှုတွေလည်းရှိနေရပါ။ဒါနဲ့ပတ်သက်လို့ဗဟိုတကောင်စီးရင်ကော်မရှင်ကညွှန်ကြားရေးမှုဦးမြင့်ကျန်ကအခုလိုပြောပါရစေ။ဘာ
ကြောင့်နှောင့်နှေးရလဲဆိုတော့ကျွန်တော်တို့လူမျိုး135မျိုးကတော့ကျွန်တော်တို့ကုန်နံပါတ်တွေရှိတာပေါ့နော်အဲ့ကုန်နံပါတ်တွေကတော့ရေးလာတော့ကျွန်တော်တို့ဒီမှာသုံးတဲ့ဟိုအိုအမ်အာဆက်တွေကနေပြီးတော့ချက်ချင်းသူကအဲ့ဒါတွေကကွန်ပျူတာထဲမှာချက်ချင်းရောက်သွားပြီးတော့ချက်ချင်းပေါ်ပြလို့ရတယ်ဒါပေမဲ့ကျန်တဲ့လူမျိုးတွေကနာမည်တွေသူကဟိုဟာပေါ့နာမည်ပြောင်းတာတွေနာမည်ဟိုဟာပေါ့တပ်ဖို့တပ်ညွှန်ပြင်တာတွေဒီလူဟာမျိုးတွေပြောကြတာပေါ့ဥပမာအဖြစ်ကျွန်တော်တိုင်းသား135မျိုးထဲမှာပါတယ်တိုင်းလျံပေါ့တိုင်းလျံဆိုရင်အခုသူကတိုင်းလျံလို့မပြောတော့ဘူးရှမ်းပြည်လို့ပြောတယ်ကျန်နေရကုန်းနံပါတ်ထဲမှာမပါတော့သူကချပြီးတော့ရေးလာတယ်ဒီလိုပဲဟိုမှာခမီးကလည်းတချို့ကခမီးလို့မပြောတော့ဘူးခုမီးလို့ပြောတယ်ခုမီးကကုန်းနံပါတ်ထဲမှာမပါတော့ချရေးလာတယ်အဲ့လိုနာမည်ပြောင်းတာတွေလူမျိုးတပ်ပုံပြောင်းတာတွေအတန်းတက်ပြောင်းတာတွေအဲ့ဒါတွေအားလုံးကကုန်းနံပါတ်နဲ့မညီတဲ့အတွက်ချရေးလာတဲ့ဟာတွေအားလုံးကိုစစ်ထုတ်ပြီးတော့ကျွန်တော်တို့ကပြန်ပြီးကွန်ပျူတာနဲ့ရိုက်ချက်နေရတာပေါ့ကျွန်တော်တို့အင်နာဆုဆော်ရဘောက17တန်းတောင်ရှိတယ်ဗျအဲ့17တန်းထဲမှာဆက်ကမဖတ်နိုင်တဲ့ဟာတွေကိုရွေးထုတ်ပြီးတော့ကျွန်တော်တို့ကဟိုကြံမာဆိုလို့အချင်းချင်းခါခါနဲ့အဖွဲ့တွေဖွဲ့ပြီးတော့နေပိုင်းညပိုင်းနဲ့စစ်ဆေးပြီးတော့ဆောင်ရွက်နေရတဲ့နေသားပါဗျာ
ဒီတစ်ခေါက်ထုတ်ပြန်မဲ့တတိယအဆင့်အသေးစိတ်တကောင်စင်းထုတ်ပြန်မှုမှာတော့ဝင်ငွေရရှိဖို့လုပ်ကိုင်တဲ့လုပ်ငန်းအသေးစိတ်အချက်လက်တွေဖြစ်တဲ့အသက်ငွေဝန်းချောင်းအတွက်လုပ်ကိုင်တဲ့လုပ်ငန်းတွေအကြောင်းကိုလည်းရှင်းဆုံးထုတ်ပြန်သွားမှာဖြစ်ပြီးတော့ဘာသာရေးကူးကွယ်မှုဆိုင်ရာအချက်လက်တွေနဲ့တိုင်းရင်းသားလူမျိုးစုတွေမျိုးနွယ်စုဆိုင်ရာအချက်လက်တွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားဖို့လည်းရှိပါတယ်ဒါပေမဲ့လည်းလက်ရှိအချိန်မှာအချက်လက်တွေအားလုံးမပြည့်စုံသေးတဲ့အပြင်တိုင်းရင်းသားကောင်းဆောင်တွေပညာရှင်တွေညှိနှိုင်းဆွေးနွေးပြီးမှသာလူမျိုးစုဆိုင်ရာအချက်လက်တွေထုတ်ပြန်သွားမှာဖြစ်တယ်လို့ဘယ်အချိန်ထုတ်ပြန်မလဲဆိုတာကိုလည်းတိကျပြောလို့မရသေးဘူးလို့သူကဆက်ပြောပါတယ်။တိုင
်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေထုတ်ပြန်မှုရှိတယ်။ဒါပေမဲ့အဲ့ဒါတွေကတိုင်းရင်းသားကောင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဒီဘက်ကပညာရှင်တွေပညာရှင်တွေဆိုတာတော့ဒီဟာသမိုင်းပညာရှင်တွေရည်ကြည်မှုပညာရှင်တွေမနုဿဗေဒပညာရှင်တွေဒီလူရဲ့ပညာရှင်တွေအဲ့ဒီအဖွဲ့တွေနဲ့ဒီတိုင်းရင်းသားကောင်းဆောင်တွေကိုယ်စားလှယ်တွေဒီနေ့ဒီမှာထုတ်ပြန်မှာဖြစ်ပါလေလို့ကျွန်တော်ပြောပါတယ်ခင
်ဗျ။ဟုတ်ကဲ့ခမန်းကြီးဘယ်ချိန်လောက်များထုတ်ပြန်သွားဖို့ရှိမလဲခင်ဗျ
။နားအနေနဲ့တော့ကျွန်တော်ပြောဖို့ခက်တယ်ဗျ။ပြောဖို့ခက်တယ်ဆိုတော့လောလောဆယ်ကိုကျွန်တော်တို့ကဟိုဒီစီးရင်းစရာအားလုံးကိုကျွန်တော်တို့လက်ထဲကိုမရောက်သေးဘူး။တိကျပြီးတော့တက်ချက်တုံးပဲဖြစ်နေတယ်။ကျွန်တော်တို့လက်ထဲကိုစုံပြီဆိုရင်တော့ကျွန်တော်တို့ကဆွနုဘဟိုခုနလိုပေါ့ဗနီယာဗနီယာမှာလုပ်မယ်အချိန်ဘယ်လောက်ပြီးမယ်အဲ့ဒါဆိုရင်တော့ဘယ်လောက်လောက်မှထုတ်ပြန်မယ်ဆိုတာကိုကျွန်တော်ပြောလို့ရမယ်။အခုလက်ထဲမှာအချက်လက်တွေအားလုံးကမစုံဘဲနဲ့ဒီစီးပြီးတော့ကျွန်တော်တို့ကပြုစုနေတဲ့အချိန်မဖြစ်တဲ့ဆိုလို့လာနေနဲ့ကျွန်တော်မပြောနိုင်သေးပါဘူးခင်ဗျ။
နှစ်ပေါင်း30ကျော်မှပထမဆုံးအကြိမ်ပြန်လည်ကောက်ခံပြီးပြည်လုံးကျွတ်တကောင်စင်ထုတ်ပြန်နိုင်ခဲ့တာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကလည်းချီးကျူးပြောဆိုထားတယ်လို့ဒီစည်းရင်းဟာပထမဆုံးနိုင်ငံတကာအဆင့်မီတယ်လို့လည်းသုံးသပ်ပြောဆိုသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေစီးမပါတာကတော့အခုထွက်လာတဲ့တကောင်စင်ရဲ့အားနည်းချက်တစ်ခုဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။2014ခုနှစ်ကစင်းကောက်ယူခဲ့တဲ့သတင်းနှစ်ပတ်မှာစင်းကောက်ခံခဲ့သူ3000ကျော်ဟာနိုင်ငံတဝန်းကအိမ်အောင်စုစုပေါင်း17တန်းကျော်လူဦးရေ98ရာခိုင်နှုန်းကိုတွေ့ဆုံပြီးတော့စင်းပြုစုနိုင်ခဲ့ပါတယ်ခင်ဗျာ
ကိုထအောင်တင်ပြတော့ပါရပါရှင်ခုတော့နိုင်ငံတကာသတင်းတစ်ပုဒ်တင်ပြပါမယ်တရုတ်နိုင်ငံနဲ့ထိုင်ဝမ်ကိုခြားထားတဲ့ရေလက်ကြားဟာတချိန်ကတော့စင်မီတောက်မဲ့အလားအလာရှိခဲ့တဲ့နေရာတစ်ခုဖြစ်ပါတယ်ကိုပိုင်အစိုးရအုပ်ချုပ်ရေးရှိတဲ့ထိုင်ဝမ်ကိုနောက်ဆုံးမှပေါင်းစည်းရမယ်လို့တရုတ်ဘက်ကပြောဆိုနေတာပါ စနေနေ့မှာကျင်းပမဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာတရုတ်အစိုးရကိုဆန့်ကျင်တဲ့ပါတီကလူမှုစစ်တမ်းတွေမှာဦးဆောင်နေပေမဲ့နှစ်ဖက်ဆက်ဆံရေးအဆိုးဝါးဆုံးအခြေအနေအဆုံးသတ်သွားနိုင်မယ့်အရေးလက္ခဏာတွေလည်းတွေ့နေရပါတယ်။ VOA သတင်းထောက် Ralph Jennings ထိုင်ပေကနေသတင်းပေးပို့ထားပါတယ်ရှင်။မတင်ကြီးထိုက်ကဆက်ပြီးပြောပြပေးမှာပါ။
ထိုင်ဝမ်နဲ့တရုတ်အစိုးရနှစ်ရက်ကြာဒန်းတူဆက်ဆံရေးထူထောင်ဖို့ထိုင်ဝမ်သမ္မတဟောင်းလီဒွန်ဝေးက1990ပြည်လွန်နှစ်များစီကအဆိုပြုခဲ့ပြီးသူ့ကိုဆက်ခံသူချန်ရွှေပြန်းကလည်းတရုတ်ထံကတရားဝင်လွတ်လပ်ရေးရယူဖို့ကြိုးပမ်းခဲ့ပါတယ်။တရုတ်ဘက်ကလည်းထိုင်ဝမ်ကိုအင်အားသုံးတိုက်ခိုက်မယ်လို့လောလောလတ်လတ်2005ခုနှစ်တုန်းကချင်းချောက်ခဲ့တာပါ။အရင်ထိုင်ဝမ်သမ္မတနှစ်ဦးတို့အတွက်အလုပ်လုပ်ပေးခဲ့ပြီးအခုလာမယ့်ရွေးကောက်ပွဲအတွက်လူမှုစစ်တမ်းတွေမှာဦးဆောင်နေသူစာအင်ဝမ်ကတော့လာမယ့်စနေနေ့ရွေးကောက်ပွဲမှာသူမသာသမ္မတအဖြစ်ရွေးကောက်ခံရရင်တရုတ်ကိုရန်ဆတဲ့လောက်ရတေကိုရှောင်ရှားမယ်လို့ပြောဆိုလိုက်ပါတယ်။သမ္မတဟောင်းချန်ရွှေပြန်းလက်ထက်အတွေ့အကြုံတွေကနေစာအင်ဝမ်တင်ယူနိုင်ခဲ့တယ်လို့ထိုင်ဝမ်ရဲ့အားအထားရဆုံးမဟာမိတ်အမေရိကန်ကလည်းတီငိမ့်နဲ့တရုတ်ထိုင်ဝမ်ဆက်ဆံရေးကိုလှူလာတယ်ဆိုတာကိုသူမအနေနဲ့နားလည်ထားသူဖြစ်တယ်လို့နီးဖြူဟာလေးလာရေးဆိုင်ရာအငိမ့်စာပါမောက်ခလင်ချောင်ဖင်းကပြောပါတယ
် Hi after all has been learning she has a long gestation period from 2000
ဆိုင်ဟာအားလုံးကိုသင်ယူခဲ့သူက2000ပြည့်နှစ်ကနေ2015ခုနှစ်အထိလေးလာစီးပူးချိန်တိဆောက်ချိန်အတော်လေးရခဲ့ပါတယ်ရွေးကောက်ပွဲနှစ်ချိန်ရှုံးခဲ့တာကလည်းကိုကိုကိုပြန်ပြီးစင်စာတုံးတက်ဖို့အတွက်တိတ်ကိုတံမိုးရှိတဲ့အတွေ့အကြုံဖြစ်ပါတယ်
။သူမရဲ့ Democratic Progressive Party DPP ရဲ့ခေါင်းဆောင်မှုကဒီကနေ့ထိလဲရှလဲအခြေအနေကိုပိုပြီးကြားရှည်သွားနိုင်ပေမဲ့တရုတ်နယ်ဆက်ဆံရေးကိုထိန်းထားနိုင်မယ့်အခြေအနေလည်းရှိနေပါတယ်။1940ပြည်လွန်နှစ်တွေတုန်းကတရုတ်ပြည်တွင်းစစ်မှာချန်ကေရှိရဲ့မျိုးချစ်တွေစစ်ရှုံးခဲ့ပြီးတိုင်းပြည်မှာပြန်လည်အခြေစိုက်ခဲ့ခြင်းကဆလို့တရုတ်နယ်ထိုင်ဝမ်တို့တီးကြအုပ်ချုပ်ရေးဖြစ်ခဲ့တာပါ။ဒါပေမဲ့အလံတော်တစ်ခုတည်းအောက်မှာရှိရမယ်ဆိုတာကိုထိုင်ဝမ်ရဲ့အခြေခံဥပဒေမှာထည့်သွင်းထားစေဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားကုန်သွယ်ရေးကူးသန်းသွားလာရေးနဲ့ရင်းနှီးမြှုပ်နှံမှုသဘောတူညီချက်20ကျော်လက်မှတ်ရေးထိုးနိုင်ခဲ့တဲ့လက်ရှိထိုင်ဝမ်သမ္မတမိုင်းရင်ချောင်းကတော့လာမယ့်မေလထဲမှာတက်တန်းပြည့်သွားတာကြောင့်ယာရုကဆင်းပေးရမှာဖြစ်ပါတယ်။သမ္မတမိုင်းရင်ချောင်းအဆိုရနဲ့တရုတ်ရာရှိတွေကြားတရုတ်တနိုင်ငံတဲ့မူဝါဒပေါ်မှာနှစ်ဖက်ရပ်တည်ပြီးစစ်စစ်ဆွေးနွေးကြဖို့သဘောတူခဲ့ကြပေမဲ့ဒီအခြေအနေပေါ်မှာလည်းခံယူချက်တွေအမျိုးမျိုးကွဲပြားနေပါတယ်။ထိုင်ဝမ်ရဲ့နောက်တက်လာမယ့်ခေါင်းဆောင်တွေအနေနဲ့ဒီသဘောထားအခြေခံနဲ့စစ်စစ်ဆွေးနွေးဖို့တရုတ်ဘက်ကသတိပေးထားပါတယ်။ဒါပေမဲ့နောက်တက်လာနိုင်ခြေရှိနေတဲ့အဆိုင်ကတော့ဒီသဘောထားကိုပေးချထားပြီးထိုင်ဝမ်ကိုပိုင်အုပ်ချုပ်ရေးကိုပို့ပြီးဆောင်ပေးထားပါတယ်။တရုတ်ဘက်ကတော့ထိုင်ဝမ်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေအပေါ်မှာဆက်လက်ထိန်းသိမ်းလှုပ်ဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုရှာဖွေနေစေဖြစ်တယ်လို့နိုင်ငံရေးအပြောင်းအလဲအလားအလာတွေနဲ့ပတ်သက်လို့သုံးသပ်တဲ့ DC International နဲ့ Advisory ရဲ့အကြီးအကဲအကြံပေး Ross Fingo ကအခုလိုပြောပါတယ
် Hopefully it finally reacts in a positive way but we just don't know the best case scenario
တရုတ်ဘက်ကပြည်သူဝန်နည်းလမ်းနဲ့တုံ့ပြန်မယ်လို့တော့မျှော်လင့်ရပေမဲ့ဘာမှတော့မသိနိုင်ဘူးလေအကောင်းဆုံးဖြစ်နိုင်ရည်ကတော့တရုတ်ဘက်က DPP အစိုးရအသင်းနဲ့အဆင်ပြေပြေရှိပြီးကုန်သွယ်ရေးသဘောတူညီချက်တချို့ကိုလည်းရှေ့ဆက်ဆောင်ရွက်ဖို့ပါပဲ
2013ခုနှစ်ကရရှိထားတဲ့တရုတ်နဲ့ထိုင်ဝမ်ကြားကုန်သွယ်ရေးလွတ်လပ်ခွင့်သဘောတူညီချက်ကိုထိုင်ဝမ်ဘက်ကဥပဒေမပြုရသေးသလိုကုန်သွယ်ရေးမှာအတားအဆီးတွေရှော့ချရေးသဘောတူညီချက်ကလည်းစိစက်ညှိနှိုင်းနေစေဖြစ်ပါတယ်တရုတ်နဲ့ကုန်သွယ်ရေးဟာ2014ခုနှစ်မှာဒေါ်လာ130ဘီလီယံအထိဆန်းချိန်တင်ရောက်ရှိခဲ့ပြီးထိုင်ဝမ်ကျွန်းရဲ့အလို့အကိုင်းလိုအပ်နေတဲ့ဝန်ဆောင်မှုကဏ္ဍအတွေ့တန်းနဲ့ချီတဲ့ကဘာလက်ခီးတဲ့တွေလည်းရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကအစိုးရကကောက်ခံတဲ့လူမှုစစ်တမ်းရတော့ထိုင်ဝမ်ပြည်သူ80ရာခိုင်နှုန်းကစစ်ဖြစ်မဲ့အန္တရာယ်ကြောင့်လွတ်လပ်ရေးမကြေညာသလိုကွန်မြူနီအစိုးရလက်အောက်ခံအဖြစ်လည်းမပေါင်းစည်းတဲ့ဒီကနေ့တရုတ်နယ်ဆက်ဆံရေးကိုသဘောကျနှစ်ချိုက်ကြပါလိမ့်ရှင်။
မတင်ကြီးထိုက်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 နာရီအစီအစဉ်ပြီးပြီးချင်းည 10:00 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမတော်တာရှင်များရှင်ပြည်ဝမြန်မာပိုင်းစီစဉ်ရဲ2016ခုနှစ်ဇန်နဝါရီလ15ရက်တောက်ကြနေညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စီကဏ္ဍတွေထဲမှာတော့သုတဆုံးလင်အမေရိကန်တခွင်တိတ်ပန်တဲ့ဤပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားမှာပါမြန်မာနိုင်ငံရဲ့အထင်ကရအင်းလေးကန်နဲ့ပတ်သက်လို့ကြားရဖို့ရှိတာကတော့
အင်းလေးဒေတာဟာဒီနိုင်ငံခြားသားတွေလာတယ်ဆိုပြီးတော့ကံပတ်ပတ်လည်မှာဟိုတယ်တွေရောစားတောက်ဆိုင်တွေရောအများများနေပါတယ်ဆောက်ဦးရှိပါပြည့်တခုခုစောက်တော့မယ်ဆို
တော့တဘာဝပဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးပြောတော်ရာကိုတိတ်ပန်တဲ့ဤပညာကဏ္ဍမှာအပြည့်အစုံကြားရဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသုတဆုံးလင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပါမယ်နိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲဆိုင်ရာကွန်ရက်NNER ရဲ့ American ပြည်တော်စုခီးစဉ်အပိုင်းနှစ်ကိုဒီတစ်ပတ်ရဲ့သုတဆုံးလင် American တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ရှင
်အခုအချိန်ထိပေါ့လေဒီဒေါက်တာသိန်းလွင်တို့ဒီ NNER ကိုယ်စားလှယ်အဖွဲ့အနေနဲ့ပေါ့နော်အခု American ပြည်တော်စုခီးစဉ်ကဘယ်လောက်အထိကြာမလဲခင်ဗျဟိုဘယ်ပြည်နယ်တွေကိုသွားပြီးပြီလဲနောက်ထပ်ကဘယ်ပြည်နယ်တွေကိုသွားဖို့အစီအစဉ်ရှိပါလဲခင်ဗျ
ကျွန်တော်တို့ California ရောက်ခဲ့ပြီCalifornia မှာကျွန်တော် Los Angeles နဲ့ဒီ San Francisco နဲ့ရောက်ခဲ့တယ်ဟိုဒီ Washington State မှာ Seattle မှာကျွန်တော်တို့ရောက်နေတယ်ကျွန်တော်တို့ Indiana ပြည်နယ်ကိုကျွန်တော်တို့သွားပါမယ် Indiana ဖို့ဝိမှာအဲ့ဒီမှာလဲဒီမြန်မာ community နဲ့ကျွန်တော်တို့တွေ့မယ်ကျောင်းနေလဲလေ့လာရေးလုပ်မယ်သူတို့ကတော့ဒီနိုင်ငံတွေမှာတက်ရောက်နေတဲ့ကျောင်းသားတွေနဲ့ကျွန်တော်တို့တွေ့မယ်တွေ့ပြီးတော့ကျွန်တော်တို့ကျောင်းသားတွေရှိရလဲသူတို့အတွေ့အကြုံတွေကျွန်တော်လေ့လာလို့ရတယ်နောက်တစ်ချက်ကဒီကျောင်းသားတွေကျွန်တော်တို့နိုင်ငံအကြောင်းတော်မိမတော်အောင်ပေါ့ကျွန်တော်တို့နိုင်ငံကိုပြန်ပြီးအကျိုးပြုဖို့ဒါပေမဲ့ကျွန်တော်တို့ပြောဖို့တော့မလိုပါဘူးကျွန်တော်တို့တွေ့တဲ့လူငယ်တွေကသူတို့တတ်တဲ့ပညာနဲ့ပြန်ပြီးတော့နိုင်ငံကိုအကျိုးပြုဖို့သူတို့အားလုံးစိတ်အားထက်သန်ကြတယ်သူတို့သင်တဲ့ဘာတရားတွေမှာသူတို့စွမ်းကျင်အောင်လုပ်မယ်ပြန်ပြီးတော့အကျိုးပြုမယ်တချို့စိတ်ပညာသင်တယ်တချို့အင်ဂျင်နီယာပညာသင်တယ်တချို့သူတို့ပြန်ပြီးတော့ဆောင်ရွက်ပေးဖို့ဆိုတာစိတ်အားထက်သန်တော့အဲ့ဒါလေးကျွန်တော်တို့ဆောင်ရွက်နိုင်တယ်သူတို့ပြန်လာတဲ့အခါမှာအခုချောင်းတက်နေတဲ့အချိန်မှာပဲဒီအားလိုက်ရက်တွေမှာလာပြီးတော့အချိန်ပိုင်းပေါ့ဒီပတ်တန်ဒီနှစ်ပတ်တန်ဒီသူတို့လို့အားပေးဖို့သူတို့ဘွဲရသွားပြီးတဲ့အခါကျတဲ့သူတို့တတ်တဲ့ပညာနဲ့ပြန်ပြီးတော့အကျိုးပြုဖို့အဲ့ဒါလေးတွေကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်။နောက်ကျွန်တော်တို့သွားမယ့်ပြည်နယ်တွေမှာလည်းအလားတူလူငယ်တွေတွေ့ရင်ကျွန်တော်တို့ထပ်ပြီးတော့သူတို့နဲ့တွေ့ဆုံဆွေးနွေးမယ်။သူတို့ဘာမှနိုင်ငံကိုပြန်ပြီးတော့ကူညီဖို့ကျွန်တော်တို့တိုက်တွန်းသွားပါမယ်။
ဟိုခီးစဉ်တော့တင်းမှာပေါ့လေကျောင်းတွေကိုသွားလည်လာခဲ့တဲ့ကျောင်းသားတွေနဲ့လည်းဆုံနေနောက်တစ်ခုကခုနလိုပေါ့ဒီပညာရေးနဲ့ပတ်သက်တဲ့အဲကိစ္စတွေကိုကင်တွယ်နေတဲ့သူတွေနောက်ဒီတခြားအကယ်ဒမစ်တွေပေါ့ဒီကဟိုပညာရေးအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့တွေ့ဆုံဖို့အစီအစဉ်ရှိပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရောက်တဲ့နေရာမှာတော့သူတို့ဒီမှာရှိတဲ့ဒီအုပ်ချုပ်ရေးပေါ့ဒီခရိုင်အုပ်ချုပ်ရေး district ကတာဝန်ရှိတဲ့သူတွေနဲ့တွေ့တယ်မနေ့ကဆိုရင် district ရဲ့ပညာရေးတာဝန်ခံနဲ့ကျွန်တော်တို့တွေ့တော့သူကိုယ်တိုင်ကစိတ်အားထက်သန်စွာပဲကျွန်တော်တို့ပညာရေးပြည်ပြည်ပြောင်းလဲမှုမှာကူညီပေးမယ်လို့ပြောခဲ့တယ်။နောက်ကျွန်တော်တို့ရဲ့နီးလန်းအနေနဲ့ပတ်သက်လို့ပေါ့ကျွန်တော်တို့အခုဟိုကျောင်းနေချင်းချင်းချိတ်ဆက်ဖို့လည်းကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်။ဒီကုဆို CTM မှာရှိတဲ့ဒီကျောင်းနဲ့ထက်တန်းကျောင်းနဲ့ကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့ကျောင်းနဲ့ကျောင်းသားချင်းချင်းဆရာချင်းချင်းဆက်တွေ့ပြီးတော့အပြန်အလှန်ပေါ့အကြံဉာဏ်ပေးဖို့အတွေ့အကြုံတွေဖလှယ်ဖို့အဲ့ဒါတွေလည်းတို့စီစဉ်ဆောင်ရွက်ပေးမယ်ပြောပါလိမ့်ခင
်ဗျ။ Echo College အဆင့်နဲ့ပတ်သက်ပြီးတော့သူတရားဆွေးနွေးတာမျိုးရှိပါလားခင်ဗျ
။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာဒီကကောလိပ်ကိုသွားဖို့ရှိတယ်ကောလိပ်မှာကျောင်းသားတွေဘယ်လိုလက်ခံတယ်လဲဘယ်လိုဘာတရက်တွေသင်ကြားပေးတယ်လဲဒီကောလိပ်တွေကိုဘယ်လိုစီမံခန့်ခွဲပေးတယ်လဲကျွန်တော်တို့ဒီနေ့မှာလေ့လာဖို့ရှိပါတယ်ကောလိပ်ရဲ့တာဝန်ရှိတဲ့သူတွေနဲ့ကျွန်တော်တို့တွေ့ဖို့စီစဉ်ထားပါတယ
်ဒေါက်တာသိန်းလွင်တို့အဖွဲ့အနေနဲ့ပေါ့ဒီအမေရိကက community နဲ့ပေါ့နော်တွေ့ဆုံပြီးတော့ဟိုဆွေးနွေးခဲ့တာတွေရှိရလို့လည်းကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတဲ့အခါကျတော့ဒီကဒီအမေရိကမှာရောက်နေတဲ့ဒီမြန်မာတွေအနေနဲ့ကောဘယ်လိုအကြောင်းအရာမျိုးတွေကိုသူတို့အနေနဲ့အဓိကဟိုအကြံပြုကြတာမျိုးရှိပါလဲခင်ဗျာ
ဒီအဓိကသူတို့မြန်မာနိုင်ငံကိုပြန်ပြီးတော့ကူညီဖို့ပေါ့ပညာရေးပိုင်းမှာနှစ်ပိုင်းသူတို့လာရောက်တဲ့အခါမှာသူတို့အတွေ့အကြုံတွေသူတို့သင်ယူထားတာတွေကိုလာပြီးတော့သင်ကြားပေးဖို့ဆွေးနွေးပွဲတွေမှာလာပြီးတော့ရှင်း ှင်းလင်းပြောကြားပေးဖို့သူတို့လာကြမယ်နောက်တစ်ခါသူတို့ဒီကျောင်းနေအတွက်ခက်ခဲရှိတဲ့ဒီငွေကြေးထောက်ပံ့မှုနဲ့သူတို့စဉ်းစားနေပါတယ်ဒီမှာမြန်မာနိုင်ငံသားတွေကိုရှိရနေပြီးတော့ဒီလက်ရှင်အနေငယ်စီသူတို့စုဆောင်းပြီးတော့ဒီမြန်မာနိုင်ငံပညာရေးလုပ်ငန်းတွေကျောင်းတွေကိုကူညီဖို့လည်းသူတို့စဉ်းစားနေကြောင်းပြောပါတယ်
နိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြည်ပြင်ပြောင်းလဲဆိုင်ရာကွန်ရက် NNER အလုပ်ဖွဲ့ဝင်တို့ဖြစ်တဲ့ကိုဆိုးတွန်းကတော့အမေရိကန်ပြည်ထောင်စုမှာဒီကျောင်းသားတွေကိုစနစ်တကျလေ့ကျင့်ပြုစုပြောထောင်ပေးနေကြကိုတွေ့ရတယ်လို့သူ့ရဲ့အမြင်ကိုပြောပြပါတယ
်နိုင်ငံနိုင်ငံနဲ့ကတော့ပညာရေးကအများကြီးတာအခရာဆိုပြီးတော့လုပ်နေကြတယ်ဒီမှာကျွန်တော်တို့လေ့လာပြီးဒီလောက်ကတကယ်ကိုကျောင်းသားတွေအပေါ်မှာအားရပြီးတော့ new site ကတွေ့ရတယ်ပေါ့နော်အဲဂျီတီကကျောင်းသားတွေအကုန်လုံးစာသင်ခန်းထဲမှာတက်ကြွပြီးတော့တကယ်ရှင်လန်းစွာနဲ့သင်နေတဲ့ကလေးလေးတွေပေါ့နော်ဒီဘူလာတန်းအလေတန်းမှာတွေ့လဲရတာဆိုလဲနောက်ပြီးတော့ disable တွေဆိုလဲတကယ်ကိုသူတို့အနေနဲ့အားလုံးအကျိုးဝင်တဲ့ပညာရေးကိုတော်တော်ပြုစုပြီးလုပ်တယ်အဲ disable တွေမှာမတန်းစွာနဲ့လူတွေကို save လိုက်ပေါ့နော်တကယ်ပင်မှအားလုံးနဲ့တူလိုက်ပြီးတင်နိုင်တဲ့အဲ့ဘက်ရှိတဲ့အဆင့်ရှိတဲ့လူဆိုရင်လည်းအဲကျောင်းသားထဲမှာ wheelchair နဲ့ပြည့်စည်ကြိုင်းနောက်နဲ့ပြည့်စည်အကုန်လုံးကတက်ခွင့်ရှိတယ်တက်ပြီးတော့အဲ့လိုတချို့အဲစိတ်ပိုင်းဆိုင်ရာပဲဖြစ်သေးပေါ့ရန်ခန္ဓာကိုယ်မတန်ဆွမ်းတာပဲဖြစ်သေးအဲ့ဒါလို့ရှိလာတဲ့လူတွေကြတော့လေဒီ special niche တွေအတွက်ကို special education နေနဲ့အခန်းတစ်ခန်းမှာအဲ့ကျောင်းဝင်းထဲမှာပဲအဲ့အဆောက်အုံထဲမှာပဲနောက်ထပ်အခန်းတစ်ခန်းထဲမှာသူတို့ပစ္စည်းကြိယာထပ်တင်ထောက်ကူပစ္စည်းစုံနေနဲ့တင်ပေးတာတွေတွေ့ရတယ်အဲ့လိုပဲဆရာတွေဆိုလဲကျွန်တော်တွေ့ရတာ wheelchair နဲ့ကလေးတွေကိုစာသင်ပေးနေဆရာတယောက်ဆိုလဲမူလတန်းကျောင်းမှာ wheelchair နဲ့သူကစာသင်ပေးနေရတယ်တွေ့ရတယ်အဲ့လိုခုနပြောလိုမတန်ဆန်းတွေကိုတင်နေတဲ့ကျေးဇူးတင်လို့ရတဲ့ဆေးဘက်ဖြစ်တဲ့လူတင်နေလို့ဆိုလို့တော့မာစတာဒီဂရီရထားပြီးတော့အဲ့မကန်ဆန်းဆိုင်ရဒီပညာရေးမာစတာဒီဂရီရထားပြီးတော့တွေ့ရပါတော့ကျွန်တော်တို့ဒီကျောင်းထဲမှာလည်းအဲ့လိုပဲဒီမန္တလေးရတချို့တင်နေတဲ့ဆေးဘက်ဖြစ်နေတဲ့လူတွေဆိုလဲကျောင်းဝင်ထဲမှာပဲအတူတူအခန်းထဲကိုဝင်လိုက်ဆောက်လိုက်ကျွန်တော်တို့လည်းလာနှုတ်ဆက်ပါတော့တကယ်ဆရာမတွေကလည်းသူခေါ်ရင်းနဲ့သူခေါ်ဆိုပြီးတော့အဲ့လိုနှုတ်ဆက်ပြန်လာအဲ့ဒါလေးတွေ့ရအဲ့တော့ဒီမှာအဓိကတော့ကလေးပေါ်မှာလူငယ်ပေါ်ကျောင်းသားပေါ်မှာအားလုံးဆက်ပြီးတော့လေးထားကျောင်းသားရဲ့ဒီဝက်ချက်ပါတော့ကျောင်းသားတို့အချက်ပေါ်မှာပဲအဓိကအလေးထားပြီးတော့သူတို့ဖြည့်ဆည်းပြီးတော့လုပ်ပေးနေတဲ့ကျောင်းသားကိုတက်ကြွလာအောင်အတစ်လမ်းကြီးဖြစ်လာအောင်ပေါ့နော်တင်ယူတဲ့နေရာမှာဒီလုပ်နေတဲ့အနေထားလေးတွေ့ရတယ်အဲ့တော့အဲ့ဒီပညာရေးစနစ်နောက်ပြီးတော့ကျွန်တော်တို့ဆောင်ဘော့စစ်တဲ့ကိစ္စဆိုတော့ကျွန်တော်တို့တွေ့ရတာတော့ဒီကအဆုံးတက်မှာဆောင်ဘော့စစ်တာကိုကျောင်းသားရဲ့တင်ယူခံဘယ်လောက်ရှိတယ်ပုံမှန်အခြေခြေခံပြီးတော့သူတို့လေ့လာပြီးတော့သူတို့ဆက်ဆည်ပြီးတော့ကျူသွားတာပေါ့နော်တကယ်ကျွန်တော်တိုင်းဒီမှာပြန်ရောက်ရင်ကျွန်တော်တို့လုပ်နိုင်တဲ့အပိုင်းတွေကျွန်တော်တို့ဘယ်လိုလုပ်မလဲဒါလေးဆက်ပြီးတော့ဒီလေးလာသွားပြီးတော့ကျွန်တော်ပြုပြင်ပြောင်းလဲလို့ရတဲ့ဟာတွေပြုပြင်ပြီးတော့တော့အားမိုက်ကိစ္စရောဒါတွေ့လာရရတယ်ပေါ့ဗျာ
NNER ကိုယ်စားလှယ်အဖွဲ့နဲ့ American ပြည်ထောင်စုအနောက်ဖက်ချမ်း Washington ပြည်နယ် Seattle မြို့ကမြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့ပွဲကိုစီစဉ်ခဲ့တဲ့ကိုမှုတာကတော့ဘာကြောင့်အခုလိုတွေ့ဆုံပွဲလုပ်ဖြစ်တယ်ဆိုတာကိုအခုလိုဆက်ရှင်းပြပါရယ
်ဟုတ်ကဲ့ဗျာကျွန်တော်တို့ကတော့ဒီမှာကဗမာမိသားစုတွေနဲ့တိတ်တော့မများပါဘူးဒါပေမဲ့လည်းကြည့်ရတာလုံစုစုစီစီနဲ့ပေါ့လေပညာရေးနဲ့ပတ်သက်လာပြီးဆိုတော့ပိုင်းဝန်လုပ်ပေးကြပါတယ်အဓိကကတော့ဥဆောင်တာကတော့ကျွန်တော်တို့ဘုန်းတော်ကြီးတွေပေါ့လေဆရာတော်တွေကလည်းပညာရေးအနေနဲ့ပြောင်းလဲတင်တယ်အဲဒီပြောင်းလဲနေတဲ့လူတွေကိုအားပေးတယ်ဆိုတရားတွေဟောတော့ဒါကမှတွေကလည်းအားလုံးကတည်တည်ကြွကြနဲ့အမေးပြေလောက်ကြတယ်ကွန်ဘိုးနိုင်လောက်ကြတယ်နောက်ကျောင်းနေမှာလုပ်နေကြတယ်ပမာမိသားစုတွေအားလုံးကလည်းမိမိတို့နဲ့တက်ဆိုင်ရာကျောင်းနေကိုအခုလိုဆရာပြောရသလိုပဲလိုက်လံပြီးတော့မှပြရတယ်အကုန်လုံးဒီတက်နိုင်တဲ့များအကုန်လုံးဝိုင်းလောက်ကြတော့ကျွန်တော်တို့အားလုံးလည်းစူးစီစီလည်းဖြစ်သွားတယ်နယူးယားအတွက်လည်းအကုန်လုံးဟိုမိမိရဲ့ဆန္ဒတွေပြီးဝသွားတဲ့ဟာမျိုးတွေဖြစ်ပြီးအခုအားလုံးကြည်ကြည်တန်းတန်းပဲတော့ရှိပါလေ
ဒေါက်တာသိန်းလင်းတို့အဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ဒီကိုမှုသာတို့ရဲ့ဒီဥမာဝါရှင်တန်ပြည်နယ်ကလူတွေအနေနဲ့ရောပညာရေးပြုပြင်ပြောင်းလဲနေတဲ့ပတ်သက်ပြီးတော့ဘလို့အကြံဉာဏ်မျိုးတွေပေးတာမျိုးရှိပါလဲခင
်ဗျပမာပြည်ကိုပြန်ပြီးအလဲသွားတာပဲဖြစ်ဖြစ်နော်သွားပြီးအခြေချတာဖြစ်ဖြစ်အဲ့လိုမျိုးတွေမှာဒေါက်တာသိန်းလင်းတို့ NNER နဲ့လှုပ်ထားတဲ့ကွန်ရက်နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်နိုင်ဖို့ရအတွက်ဟိုအားလုံးကဟိုစိတ်အားထက်သန်တာတွေ့လာရတာပေါ့လေ NNER ကဘာမှတခြားဝင်ငွေမရှိကြဘူးဆိုတာလည်းသိလာရတယ်ပြီးတော့ NNER ကနိုင်ငံခြားထောက်ပံ့မှုတွေနဲ့ run နေသေးတာမဟုတ်ဘဲနဲ့အခုလိုပဲစာနာပိတ်ရှိတဲ့လူတွေကထောက်ပံ့ကြတယ်ဆိုတော့အလုံးကစိတ်မကောင်းဖြစ်ကြတယ်အဲ့အတွက်လဲကျွန်တော်တို့ဒီမှာရှိတဲ့ဗမာမိသားစုတွေကတတ်နိုင်နေမြပေါ့လေလက်စင်ထောက်ပံ့နိုင်အောင်အတွက်လဲကျွန်တော်တို့စဉ်းစားဖို့အတွက်လုပ်ဖို့ကြိုင်ဖို့ဒီကျွန်တော်တို့ရှေ့လုံငန်းစီနေဆိုလဲစဉ်းစားလာကြတယ်
နနီယာရဲ့အမေရိကန်ပြည်ထောင်စုဖြည့်စင်အပိုင်းနှစ်ကိုဒီတစ်ပတ်ရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြသွားရပါရှင်။ခုတော့မနေ့ပြန်စနေနေ့ည9:00နာရီတိုက်လေးလိုင်းဆွေးနွေးခန်းမှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
တိုင်းနာလနဲ့ကင်ဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်မှုပြည်တော်စုငင်းချင်းညီလာခံဖွင့်ပွဲနေ့မှာတက်မတော်ကောင်ရဲ့ဦးစီးချုပ်ဦးကျော်မူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလားတိုင်းနာလနဲ့ကင်ဖွဲ့တွေအနေနဲ့တက်မတော်မှာတာဝန်ထမ်းဆောင်မှုအလားလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုနှိတ်ခေါ်ပါတယ်
နဲ့ပြညာကိုနိုင်ရင်တိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါကဘာပေါ်မှာထိမ့်သိမ်းစောင့်ရှောက်ရမယ့်နေရာတစ်ခုအဖြစ် UNESCO ကသတ်မှတ်ထားတဲ့အင်းလေးဒေတာကိုဘလိုဝိုင်းဝန်းထိမ့်သိမ်းဖို့လိုအပ်နေတယ်လဲဆိုတာကိုတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါရရှင်
UNESCO ကကမ္ဘာပေါ်မှာထိမ့်သိမ်းစောင့်ရှောက်ရမယ့်ဒေတာအဖြစ်နဲ့သတ်မှတ်ထားတဲ့အင်းလေးဒေတာအတွက်ဝိုင်းဝန်းပြီးထိမ့်သိမ်းဖို့လိုအပ်နေတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ဘေးမဲ့တော့သဘာဝတော်ရိုင်းဖြစ်တဲ့ထိမ့်သိမ်းမှုသတ်မှတ်ထားတဲ့အင်းလေးဒေတာဟာ wetland လို့ခေါ်တဲ့စိမ့်မြေအရပ်ပါ။ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ညောင်ရွှေပင်လောင်းနဲ့ဖဲခုံမြို့နယ်တွေမှာ642.32 student mind အခြေကိုဘေးမဲ့ရောအဖြစ်နဲ့1985ခုနှစ်မှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်။2003ခုနှစ်မှာတော့ ASEAN Heritage Parks ASEAN အမွေအနှစ်ဥယျာဉ်တစ်ခုဖြစ်နဲ့သတ်မှတ်တာကိုခံခဲ့ရတာပါ။2015ဇွန်လထဲမှာတော့ UNESCO က World Network of Biosphere Reserve ဇီဝအဝန်းနယ်မြေဖြစ်နဲ့ထိမ့်သိမ်းစောင့်ရှောက်ဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်။အင်းလေးကန်ဟာ45 student mind ကျယ်ဝန်းပြီးမြန်မာနိုင်ငံမှာဒုတိယအကြီးဆုံးကံကြီးတစ်ခုဖြစ်ပါတယ်။ကံအရွယ်ပမာဏသိပ်မကြီးပေမဲ့ကဘာပေါ်မှာဘယ်နေရာမှမတွေ့ရတဲ့ငါးမျိုးစိတ်တွေ၊ခိယူမျိုးစိတ်တွေရှင်တန်ပေါက်ဖွားတဲ့နေရာဖြစ်ပါတယ်။စိတ်မြေပြောငှက်အမျိုးပေါင်း90၊နေအောင်ကြီးကောင်းကောင်းရတဲ့တစ်တော်မှာနေထိုင်တဲ့ငှက်မျိုးစိတ်က255မျိုး၊ငါးမျိုးစိတ်54မျိုး၊လိမ်မျိုးစိတ်3မျိုး၊လိပ်ပြာမျိုးစိတ်ပေါင်း94မျိုး၊တွားတွားတရဝါတွေနဲ့အပင်မျိုးစိတ်အများပြားရှိနေပြီးအဲ့ဒီထဲမှာသစ်ခွာအမျိုးပေါင်းက184မျိုးရှိပြီးရေမှော်မျိုးက12မျိုးလောက်ကိုရှိနေတာပါအခုလိုအဖိုးတန်းစောင့်ရှောက်ဖို့အတွက်လိုနေတဲ့အင်းလေးဒေတာမှာသဘာဝဝန်းကျင်ထိခိုက်မှုတွေရှိနေတယ်လို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်အဓိကညင်းနေမှုတွေ့တာတော့သူသဖြင့်နော်မြောစာကြောင့်ဖြစ်တဲ့ရေဒူးညင်းညမ်းမှုရဲ့နောက်တစ်ခုကရေရဲ့အရေးတွေးကြဆင်းတဲ့အပိုင်းနောက်တစ်ခုကရေရဲ့ပမာဏပေါ့နော်ဒီပမာဏနည်းလာတဲ့ဟာလေဒါလည်းသဘာဝပတ်ဝန်းကျင်ပြဿနာလို့ပြောလို့ရတယ်ခုမှဖြစ်နေတာ nutrient pollution ပေါ့နော်အာဟာရဓာတ်ဩဇာဓာတ်များပြားနေတာပေါ့အဲ့ဒါဖြစ်တယ်ဘာလို့ဆို nitrogen နဲ့ phosphorus တွေများနေတယ် fertilizer တွေကဒီဓာတ်မြေဩဇာတွေကလာတဲ့ဟာများနေတာလေဖြစ်တယ်နောက်တစ်ချက်ကလည်း sedimentation ပေါ့ sedimentation ဆိုတာအနေချမှုဒါမှမဟုတ် known dip ပေါ့နော်အဲ့လိုဖြစ်နေတယ်အဲ့လိုဖြစ်ခြင်းကြောင့်ရေဒူးရဲ့ပမာဏကလည်းနည်းနေတယ်နောက်အကြီးအကျယ်ဆုံးပြဿနာတစ်ခုကအဆိုင်ခဲအညစ်ကြီးတွေကိုကင်တွယ်ဖြေရှင်းမှုပေါ့နော်မရှိဘူးမိုက်တွေဆုံးပြမှုကအစားလူရဲ့မိန်းလာတွေဘာတွေကအစားပေါ့နော်ဘလို့ကင်တွယ်မလဲဆိုတာကိုအစီအစဉ်မရှိပါဘူးအဲ့ဒါကစိန်ခေါ်နေပါတယ်
အင်းလေးမှာလူလုတ်ကျွံ့မျောတွေရှိပါတယ်စိုက်ခင်းတဲ့ကအပင်တွေအဟာရဖြစ်စေဖို့အတွက်ကျွေးတဲ့ဓာတ်မြေဩဇာတွေဟာကံရည်တဲ့ကိုဓာတ်ရိုက်ဝင်သွားတာမို့အတိုင်းဆနဲ့တုံးဖို့နားမလည်သူတွေကြောင့်ဩဇာဓာတ်ညဉ့်ညမ်းမှုကိုဖြစ်စေပါတယ်နောက်ထပ်ကံရည်ကိုညှဉ်းနှွမ်းစေတဲ့ဖြစ်ရပ်ကနှုံးတင်တာဖြစ်ပါတယ်အင်းလေးကံရဲ့မြောက်နဲ့အနောက်ဖက်ရေဝေကုန်းတန်းတွေကနေကံထဲကိုဝင်တဲ့ရေဟာအဲ့ဒီဒေသတွေမှာတစ်တော့ပြုံးတိမှုတွေကြောင့်မြေစည်းလွှာကိုမထိန်နိုင်ပဲနှုံးအနှစ်တွေပါနေတာပါအခုလိုသဘာဝဝန်းကျင်ပျက်စီးမှုတွေအပြင်လူတွေရဲ့လုပ်ရကြောင်လည်းနှုံးပြဿနာရှိနေပါတယ်ဒီအတွက်အင်းလေးကံရဲ့ဝန်းကျင်ကမြေကိုဘယ်လိုအသုံးချရမလဲဆိုတာကိုအစိုးရကကြီးကြပ်ပြီးစီမံခန့်ခွဲဖို့လိုနေတာပ
ါကံတစ်ခုကိုထိန်းသိမ်းဆောင်တဲ့ဆောင်တဲ့နေရာမှာကံထဲမှာသဘာဝပတ်ဝန်းကျင်ပတ်သက်တဲ့ပြဿနာဖြစ်နေလို့ရှိရင်ကံပတ်လေကမြေတွေကိုဘယ်လိုသုံးတယ်လဲဘာလို့လဲဆိုသူတို့ကရေဝေးရေလဲဒေသတွေမှာပါမယ်ဒီ catchment area လို့ခေါ်တာပေါ့နော်
ဘလိုများဖြစ်နေတယ်လဲဆိုတော့လည်းကြည့်ရပါမယ်အခုလောလောဆယ်မှာတော့အင်းလေးဒေတာဟာဒီနိုင်ငံသားတွေလည်းလာတယ်ဆိုပြီးတော့ကံပတ်ပတ်လည်းမှာဟိုတယ်တွေရောစားသောက်ဆိုင်တွေရောအများများနေပါတယ်ဆောက်ဦးရှိတပါပြည့်တခုခုစောက်တော့မယ်ဆိုလို့ရှိရင်မြေတူးဆွာပါတယ်တူးဆွာပြီးလုပ်တဲ့အခါမှာအိယက်ရှိတဲ့နှုံးတွေပါတယ်ကနောက်ဆုံးကန်လေးရောက်လာပါတယ်အမေရိကန်ပြည်မှာဒီလိုစောက်မယ်ဆိုလို့ရှိရင်တဲတွေမြေကြီးတွေကိုကန်လေးကိုမြေထဲကိုမရောက်အောင်လုပ်ပေးရပါတယ်ဒီပါလာတဲ့ဖုံလေးအမှုန်တွေကရေထဲရောက်သွားရင်ရေထဲရဲ့ကြီးနေမှုကိုနှောက်ရက်တယ်ဒီတရဝါတွေကသူတို့မှာအနေရောင်ကိုမြင်ဖို့လိုတယ်နေလို့ရတယ်။နောက်တရဝအသေးလေးဆိုလို့ရှိရင်လည်းဖုံနေတဲတွေများတယ်သူတို့ဖုံးဥသွားပြီးသူတို့ကမနေနိုင်တော့ဘူး။အဲ့ဒါအရေးကြီးရယ်။ Land use ကရေဝရေလဲနေရာမှာရှိတဲ့အနီးကပ်တဲ့နေရာမှာမကသေးဘူး။သူနဲ့သူ့နေရာတစ်ခုလုံးရှိတဲ့တခြားနေရာကစီးပွားရေးလုပ်ငန်းတွေပေါ့နော်။ဘာတွေလုပ်နေလဲ။ဥပမာဆိုရင်တီချစ်လိုနေရာမျိုးပေါ့နော်။တီချစ်လိုနေရာမှာဆိုရင်ကြောင်မီးသိမ်းမရအချီးပဲလုပ်နေတယ်။အများကြီးပဲထွက်နေတယ်။အဲ့ရရှိတဲ့အညစ်ကြီးတွေအရည်တွေအကုန်လုံးကဘလူးချောင်းကတဆင်ဒီထဲကိုလာမှာပဲ။ဒီအင်းလေးကန်ရောက်တဲ့အခါမှာဒီဓာတုပြေရာပစ္စည်းတွေကြောင့်လည်းအင်းလေးရဲ့ရည်တွေဒုက္ခရောက်တယ်။နောက်ပြီးတော့ပါလာမဲ့ဖုံနေအမှုန်နေပေါ့နော်အဲ့ဒါတွေကလည်းပြဿနာအဲ့တော့မြေကြီးကိုဘယ်လိုသုံးဆွဲတယ်လဲဆိုတော့အရေးပါပါတယ
်အခုဟို UNESCO ကနေပြီးတော့ဒီအင်းလေးဒေတာကိုကမ္ဘာပေါ်မှာစောင့်ရှောက်ထိန်းသိမ်းရမယ့်နေရာဖြစ်သတ်မှတ်လိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးသတ်မှတ်လိုက်တာနဲ့ပဲဒီအင်းလေးဒေတာရဲ့တဘာဝဝန်းကျင်ပျက်စီးမှုကိုတားဆီးနိုင်မည်လို့ထင်ပါလား
အထက်အစ်လီရောက်တော့တားဆီးနိုင်မယ်သို့တော်လည်းဒါ PPA ဆိုတဲ့အဖြေတစ်ခုတော့မဟုတ်ဘူးဘာကြောင့်လဲဆိုတော့ဒီကိစ္စကိုလုပ်လိုက်တဲ့အခါမှာကမ္ဘာမှာဒါ wetland ဆိုတာဆိုးဆွတဲ့နေရာ၊ကုန်းမြေနေရာဒီနေရာတွေမှာဆိုရင် area တွေကကျုံကျုံသွားတယ်။အင်းလေးကန်ရဲ့ရေပြင်က area တစ်ဖြည်းဖြည်းကျုံလာတာအကြောင်းမလို့သူတို့ကဒီဟာကိုထိန်းသိမ်းထားမယ်။အဲ့ရငါးမျိုးစိတ်တို့၊ငှက်မျိုးစိတ်တို့ကရေတွေရှိမှပြမယ်ဆိုပြီးတော့လုပ်တဲ့ဟာဖြစ်တယ်။သို့တော်လည်းလောလောဆယ်မှာဂေဟစနစ်ကသူဟာနဲ့သူပြန်ဟန်ချက်မညီဘူးဖြစ်နေတယ်မညီတာကဘာကြောင့်လဲဆိုတော့သူတစ်ဖြင့်ဓာတ်မြေဩဇာပြဿနာလည်းမကသေးဘူးရေပမာဏနည်းလာတော့ပါတယ်နောက်ပြီးတော့ပတ်ပတ်လေးရလဲတစ်တုံးနေပြုံးတီးတဲ့ပြဿနာပေါ့နော်မိုးရွာတဲ့ပုံစံကိုသွားပြီးတော့ထိကြိုက်တယ်မိုးရေရလဲပမာဏလည်းပြောင်းလဲသွားမယ်အဲ့ပြဿနာလည်းရှိတယ်နောက်တစ်ချက်ကအမှိုက်ပြဿနာနောက်အင်းလေးကန်ထဲမှာခီးတွေလာတဲ့အခါမှာမော်တော်ဘုတ်တွေနဲ့သွားတဲ့အခါမှာဆက်စီယူတဲ့ပြဿနာဒီဆက်စီတွေကလည်းတဘာဝပတ်ဝန်းကျင်တည်းလုံးဝမတင့်တော့ဘူးရေတဘာဝတွေအများကြီးဒုက္ခဖြစ်တယ်တခြားနိုင်ငံတွေကကုတော်ညာလဲဒါကသူများဝန်မိခိုးနေတာဖြစ်တယ်အင်းလေးကန်ရရှိတဲ့ဝင်ငွေရဲ့အချိုးပမာဏတစ်ခုကိုတော်တော်လောက်လောက်လောက်လောက်ကိုပြန်ပြီးတော့အင်းလေးကန်ကြီးထိန်းသိမ်းကာကွယ်ဖို့လုံးမသာဒီအင်းလေးကန်ဆက်ပြီးတော့တည်ရှိနိုင်တယ်အင်းလေးကန်ရဲ့ဂီဟာစနစ်အားလုံးဆက်လက်ပြီးတော့တည်ရှိနိုင်ဖို့ဟာဒီ UNESCO program တစ်ခုနဲ့မရပါဘူးပညာပေးလေးနည်းနည်းလေးဘာမှလည်းမရပါဘူးအလုံးအင်းင်းနဲ့လုံးမရမယ်ပြဿနာရှိတာ
တဘာဝဝန်းကျင်ဆိုင်ရာ engineer ဒေါ်အီဂျီရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ခုတော့အမျိုးသမီးကဏ္ဍပါ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကနေ2015ခုနှစ်အတွက်အကောင်ဆုံးအမျိုးသမီးဘောလုံးသမားဆုကို January 17ရက်နေ့ကအမေရိကန်အမျိုးသမီးဘောလုံးအားကစားသမားကာလီလွိုက်ကစကားတင်သုံးအနက်ရွေးချယ်ချီးမြှင့်ခြင်းခံခဲ့ရပါတယ်အမေရိကန်ဘောလုံးလောကမှာသူ့ရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင်
Cause it only serves to make me more determined to achieve my goal. Carly Lloyd.
ဤကတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဇန်နဝါရီလ17ရက်နေ့ကကျင်းပခဲ့တဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့2015အကောင်ဆုံးကမ္ဘာဘောလုံးသမားအမျိုးသားနဲ့အမျိုးသမီးဆုရှင်တွေကိုကြေညာရမှာအကောင်ဆုံးကမ္ဘာအမျိုးသမီးဘောလုံးသမားအဖြစ်အမေရိကန်နိုင်ငံကကာလီလွိုက်ရရှိခဲ့တဲ့အကြောင်းအခမ်းအနားမှုကကြေညာသွားခဲ့တာပါ။ဆုပေးပွဲအခမ်းအနားပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာတော့ကာလီလွိုက်ကဆုရရှိမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ But obviously as we all know I couldn't have done this without my teammates. It took all 23 players to win a World Cup.
အားလုံးဒီတိုင်းမှာပဲကျမအနေနဲ့ကျမအသင်းသူတွေရဲ့အကူအညီမပါဘဲနဲ့ဒီနေရာကိုမရောက်လာနိုင်ပါဘူး။ ချမတို့အတင်းသူ23ဦးစလုံးရဲ့ကြိုးပမ်းမှုကြောင့် FIFA ကမ္ဘာဖလားဘောလုံးစုကိုချမရရှိနိုင်ခဲ့တာဖြစ်ပါတယ်။ Olympic ပြိုင်ပွဲအတွက်လည်းဝင်ပြိုင်နိုင်ဖို့ချမတို့အတင်းသူ18ဦးစလုံးကကြိုးပမ်းခဲ့ကြပြီး Olympic အမျိုးသမီးဘောလုံးချန်ပီယံစုကိုလည်းရရှိခဲ့တာဖြစ်ပါတယ်။သူတို့မပါဘဲနဲ့ချမဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဒါအပြင်ချမရဲ့နီးပြတွေဘောလုံးအသင်းအမှုတန်းတွေဘောလုံးကိုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးပါပဲ။ကျမတိတ်ကိုဂုဏ်ယူရပါတယ်လို့ကာလီလွိုက်ကသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ်။အမေရိကန်မျိုးသမီးလက်ရွေးစင်အသင်းမှာလယ်တန်းလူဖြစ်ကစားတဲ့အသက်33နှစ်အရွယ်ကာလီလွိုက်အတွက်ကတော့2015 FIFA ကမ္ဘာဖလားအကောင်းဆုံးအမျိုးသမီးအားကစားသမားဆုချီးမြှင့်ခြင်းခံရတာကတော့သူ့ဘောလုံးတက်တန်းမှာဂုဏ်ယူရဆုံးအခါသမယလို့ဆိုရမှာပါ။ကာလီလွိုက်အနေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအကောင်းဆုံးအမျိုးသမီးအမေရိကန်ဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရသလိုကနေဒါနိုင်ငံမှာကျင်းပခဲ့တဲ့2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကလည်းရွှေဘောလုံးဆုနဲ့ငွေဖနှတ်ဆုတို့ကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ
် There it is the golden ball to Carly Lloyd and this is interesting guys just the second American to win the golden ball
သူနေနဲ့2015ခုနှစ်တဲ့ FIFA ရဲ့အကောင်းဆုံးအမျိုးသမီးဘောလုံးဆုရှင်ဖြစ်စကားတင်စင်းမှာဂျပန်နိုင်ငံကလက်ရွေးစင်အမျိုးသမီးဘောလုံးကစားသမားအာယာမီယန်မာနဲ့ဂျာမနီကဆီလီယာဆာစစ်တို့နဲ့အတူအမည်တင်သွင်းခြင်းခံရစဉ်ကသတင်းမီဒီယာနဲ့တွေ့ဆုံမိ мян ကမှကာလီလွိုက်ကသူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့အခုလိုဖြေကြားခဲ့ပါတယ
် Well, I think it's just being mentally prepared. I think that's the biggest thing.
ချမကတော့စိတ်ဓာတ်အဖြစ်အဆင်သင့်ဖြစ်ဖို့အရေးကြီးတယ်လို့ထင်ပါတယ်ကိုကာယအဖြစ်အဆင်သင့်ဖြစ်ဖို့ကတော့ကြိုင်ပွဲဝင်မှုအစပြိုးပေးခဲ့တာဖြစ်တယ်လို့ဆက်ထိန်သွားနိုင်ဖို့မှလည်းလိုအပ်တာဖြစ်ပါတယ်ဒါပေမဲ့စိတ်ဓာတ်အဖြစ်ကြန့်ခိုင်တယ်အမြင်ကျယ်တယ်အဆင်သင့်ရှိတယ်အယုံစူးဆိုင်နိုင်ဖို့အတွက်ကလည်းအရေးကြီးပါလေအရေးကြီးဆုံးအချိန်ရောက်လာပြီးကျမအတင်းကကျမကိုလိုအပ်နေပြီဆိုတဲ့အခါကျမစိတ်ကတကယ်ပဲစွမ်းကုန်ကစားရမယ်ဆိုတဲ့စိတ်ဖြစ်လာပါတယ်လို့ကာလီရိုက်ကဖြေကြားခဲ့ပါတယ်ဒါအပြင်သူ့ဘဝတက်တန်းတစ်လျှောက်မှလည်းအမြဲပဲကြိုးပမ်းခဲ့ရတာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ
် Throughout my career nothing's been handed to me I've had to work for every single moment I've had good
ကျမဘဝတက်တန်းတစ်လျှောက်မှဘာမှကျမလွယ်လွယ်နဲ့မရခဲ့ပါဘူးကျမအောင်မြင်မှုရဖို့အတွက်အမြဲပဲကြိုးစားခဲ့ရတာပါကျမတို့ကတော့ပျော်ရွှင်တဲ့အချိန်တွေရှိသလိုစိတ်ဆင်းရဲတဲ့အချိန်တွေစိတ်ဓာတ်ကျရတဲ့အချိန်တွေလည်းရှိခဲ့ပါတယ်ဒါပေမဲ့အောင်မြင်မှုရတဲ့အခါတွေလည်းရှိပါတယ်အောင်မြင်မှုရတာတွေတဲ့ဆိုင်ဆုံးရှုံးမှုကတဆင့်ကျမသင်ခန်းစာပူရခဲ့တာပါကျမတို့ကတော့အချိန်တိုင်းမှာအဆိုးအကောင်းကအမြဲတမ်းကြုံတွေ့နေရပေမဲ့လို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မာအောင်ထားပြီးအဲ့ဒီအခက်ခဲတွေကိုကြော်လွှားဖို့ကျမစူးစမ်းခဲ့ပါတယ်လို့ကာလီလွိုက်ကပြောခဲ့တာဖြစ်ပါတယ်။ကာလီလွိုက်အနေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းသမိုင်းမှာ2008ခုကနဲ့2012ခုအိုလံပစ်မှာရွှေတံဆိပ်ဆုရဖို့ဂိုးတွေတွင်ပေးနိုင်ခဲ့တယ်လို့ကနေဒါမှာကျင်းပခဲ့တဲ့2015 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတုန်းကလေ2012ခုတုန်းကအမေရိကန်အသင်းကိုဂျပန်အသင်းအနိုင်ရရှိခဲ့တဲ့မကြေပွဲမှာလည်းတမိုင်းကြွေးကိုပြန်ဆတ်နိုင်ခဲ့တာဖြစ်ပါတယ်။ထိုစဉ်ကဂျပန်အသင်းကိုအမေရိကန်က5-2နဲ့အပြတ်အသတ်အနိုင်ရရှိလိုက်တဲ့ပွဲကို TV ကတဆင့်ကြည့်ရှုခဲ့တဲ့တချိန်ကမြမလက်ရွေးစင်ဘောလုံးသမားဖြစ်ခဲ့သူကိုရင်ထွေးရဲ့ပြန်ပြောင်းပြောပြချက်ကိုလည်းနားဆင်စေချင်ပါတယ်
။ကာလီလိုက်ပေါ့နော်သူ့ကိုကျွန်တော်ဆက်ပြီးတော့တွေ့လိုက်လေဆိုတော့သူနဲ့မက်ဆီနဲ့ဒီကမ္ဘာအကောင်းဆုံးဘောလုံးသမားဆူရတာအမျိုးသားမှာကျွန်တော်မက်ဆီရတယ်အမျိုးသမီးမှာကာလီရိုက်ရတယ်သူ့ကိုကျွန်တော်တွေ့လိုက်တဲ့အခါကျသူကရပြင်ရိုက်ထိုက်တဲ့အမျိုးသမီးတဲမှာပါတယ်ဆိုတာလည်းကျွန်တော်လက်ခံတယ်ဘာကြောင့်လဲဆိုတော့ကျွန်တော် 2015 ကမ္ဘာဖလားဘောလုံးပွဲတွေကိုကျွန်တော်ကနေဒါမှာကျင်းပတဲ့ပွဲအမေရိကန်ပွဲမှန်တယ်များကိုကျွန်တော်ကြည့်ခဲ့တယ်ကျွန်တော်အုပ်စုပွဲတွေ quarter final တွေ semi final တွေ final တွေသူ့ကိုပမာသတိထားလာလိုက်ဆိုတော့ကျွန်တော် quarter final မှာတရုတ်နဲ့တခြားတဲ့အချိန်မှာသတိထားမိတယ်အကောင်းဆုံးကတော့သူကစားသွားတဲ့နောက်ဆုံးကစားသွားတဲ့ကျွန်တော်တို့ဒီ final မှာဂျပန်နဲ့ကစားသွားတော့ပေါ့နော်သူကတော့ဗာလဲဆိုတော့ play maker လို့ကျွန်တော်ဘောလုံးသမားတော့ကြည့်လိုက်ပြီဆို play maker ဘောလုံးလည်းရအောင်ဖန်တီးပေးတယ်တခြားလူကကိုသွင်းအောင်လည်းဖန်တီးပေးတယ်သူကိုယ်တိုင်လည်းကိုသွင်းခဲ့တယ်ဒါကြောင့်မို့လဲသူကဒီပွဲအလုံးမှာသူက goal ပေါင်း6 goal ပေါ့နော်ကျွန်တော်မှတ်မိသလားအဲ goal ပေါင်း6 goal သွင်းခဲ့တာကိုကျွန်တော်တွေ့ရတယ်နောက်ဆုံးကျွန်တော်တို့ဒီဂျပန်နဲ့ကစားခဲ့တဲ့ final ပွဲမှာဆိုရင်တော့ တနိုင်ငံလုံးတကဘာလုံးကြည့်နေတဲ့အချိန်မှာပထမဆုံး16မိနစ်မှာကောင်းတဲ့ကျွမ်းလာတာကာလီရိုက
် with a score to settle against the defending champions Japan and this is how quickly it would start.
Well yeah, Megan Rapinoe drives the ball in, Carly Lloyd starts to run so far out of this box, times her run perfectly, gets on it with the outside of her left foot. Unbelievable to get in that corner. Love this celebration and what a goal from Carly Lloyd to start us off.
ဒီလုံးကလေကိုသမားခင်းမထင်ရဘူးဒီခေါင်းလိုက်ကျွင်းလိုက်မယ်လို့ဘာညာလဲဆိုတော့ဘောလုံးကတောင်းပြတ်ကြည့်လာတဲ့ဆိုပြေးပြီးတော့တောင်းပြတ်ကြည့်ခေါင်းဒီမဲ့ကျွန်တော်ဘယ်ဘက်ကလာတဲ့ဆိုညာဘက်ကောင်ရအောင်ပြန်ပြန်သွားတယ်ဆိုတော့သူ့ရဲ့ခေါင်းကစားတာကိုအချိန်ဆောင်ရှူသွားတယ်ကိုသွင်းချက်ကလည်းကျွန်မအရင်ကောင်းတယ်နောက်ဆုံးကိုသွင်းသွားတဲ့လုံးကတော့ပေးတဲ့တည်းလည်းတည်တယ်တကဘာလုံးလည်းတည်တယ်ကျွန်တော်အခုဖီဖာဘောလုံးတင်ရပေးလိုက်တဲ့စုအကောင်ဆုံးအမျိုးသမီးဆုရအောင်တွင်းလိုက်တဲ့ဘောလုံးကတော့
Carly Lloyd she's on fire has the confidence to strike this from midfield unbelievable
ဟိုဆန်နစီရနေပြီးတော့အဝေးကနေကမ်းလိုက်တဲ့ပေါ့ဂျပန်ကိုသမားလေလာမယ်လို့လုံးဝမမျှော်လင့်တာဘူးဒါကြောင့်မမျှော်လင့်ထားတဲ့အတွက်ရှီကိုကြိုရောက်နေတယ်ကျွန်တော်လည်းကိုသမားပါဗျဒါပေမဲ့ကိုသမားတီတော်တော်များများအဲ့လိုတစ်ဖက်စီကိုကြော်သွားပြီးဆိုရင်အနည်းဆုံး၁၈ကထိတ်လောက်ကိုလာနေတယ်အဲ့ဒီအချိန်မှာသူမထင်ဖက်ပဲနဲ့ရတဲ့အလုံးကိုအတုံးချကြအတုံးလိုက်ပြီးကမ်းပြန်လိုက်တဲ့အခါဂျပန်ကိုသမားလိုက်နေမိအောင်ပဲဘောလုံးကလှလပ်ပပလေးကိုရဲဝင်သွားတယ်အဲ့ကိုကတော့တကဘာလုံးပေးတတ်တယ်ဆွဲမြက်ခဲ့တယ်ဘောလုံးကပြန်တယ်ကြမို့ဒီကာလီရိုက်အနေနဲ့ဒီပါချင်းမြင့်တဲ့အမျိုးသမီးအကောင်းဆုံးစုကိုရတင်တယ်လို့လည်းကျွန်တော်မျှော်လင့်တယ်ရလေးရခဲ့ပါတယ်ခင်ဗျ
ကာလီရိုက်လိုပဲ FIFA ရဲ့အကောင်းဆုံးကမ္ဘာအမျိုးသမီးဘောလုံးအားကစားသမားစုကိုအမေရိကန်အမျိုးသမီးဘောလုံးအားကစားသမားတွေဖြစ်ကြတဲ့မီယဟမ်က2000တခုနဲ့2002ခုတို့ကချင်းမြင့်ချင်းခံခဲ့ရတယ်လို့အဘိဝမ်ဘတ်ကလည်း2012ခုကချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။သူတို့တို့ရဲ့ခြေစွမ်းတွေကိုအားကျပြီးအမေရိကန်မင်းကလင်းငယ်တွေလည်းဘောလုံးအားကစားမှာစိတ်ပါဝင်စားလာကြတာကိုတွေ့ရပါကြောင်းကြင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me.
ဆလာတန်စီစဉ်ပြန်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်လွှင့်နေတဲ့တနအိစားအစီအစဉ်အားလုံးကိုစီစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကုချကျော်သိန်းကပြောပြပေးပါအောင်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျာတာပရီနီကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်များရှိတဲ့လူသုံးဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကအဓိကတိဖမ်းလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ၂ယောက်သေဆုံးပြီး20ကျော်ဒဏ်ရာရပါတယ်။စစ်သွေးကြွားလူတန်များရှိသူ၃ဦးကိုမြို့တော်ပြင်ဘက်ကဒီပုတ်အရမှဖမ်းလိုက်တဲ့ဆိုတဲ့သတင်းတွေကိုလူညိုရေးဆိုင်ရာဝန်ကြီးလူဟတ်ပန်ဂျိုင်တန်ကအတည်ပြုပါတယ်။နိုင်ငံတော်မှာတော့လူညိုရေးကိုတင်ကြပ်ထားတာပါ။စစ်သွေးကြွားလူတန်များရှိသူတွေကိုဖမ်းမိနိုင်မှုဂျာဗာနဲ့တခြားကျွန်းတွေမှာလည်းစီးနှင်းရှာဖွေတာတွေလုပ်နေတယ်လို့နိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရအန်တွန်ချယ်လီယန်ကိုကိုးကားပြီးရိုက်တာသတင်းဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန့်သတ်မှုလုပ်ခဲ့ခြင်းကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံကကာကွယ်ဆိုင်ရာတာဝန်ရှိသူတွေတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီကနေ့တွေ့ဆုံကြပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ဟာကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်နှစ်စဉ်နီးပါးအစည်းအဝေးတွေလုပ်နေကြပါ။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံကမူဝါဒရေးရာညွှန်ကြားရေးမှူးချုပ်ယွန်းဆွန်ဂူနဲ့တရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနနိုင်ငံသားရေးရာညွှန်ကြားရေးမှူးကွမ်ယူဖေးတို့ဒီကနေ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ဆန့်သတ်ချက်နဲ့ပတ်သက်လို့ဘယ်လိုတံပြန်ဆောင်ရွက်မှုတွေလုပ်နိုင်မလဲဆိုတာဆွေးနွေးကြပါတယ်။ဆီယရာလီယိုနိုင်ငံကလူသေအလောင်းတစ်ခုမှာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာကိုစမ်းသပ်တွေ့ရှိရတယ်လို့တာဝန်ရှိသူတူကပြောပါတယ်။အနောက်အာဖရိကဒေသမှာအီဘိုလာရောဂါပိုးပြန့်နှံ့ဖြစ်ပွားတာအဆုံးသတ်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာပြီးနောက်တည့်မှာပဲဒီသတင်းထွက်လာတာပါ။အာရှဒေသတွင်းမှာဒီကနေ့အစုရှယ်ယာဈေးတွေထက်ကြပါတယ်။တရုတ်နိုင်ငံရဲ့နှိကွေးနေတဲ့စီးပွားရေးပေါ်ယင်းနှံ့မြုံနှံသူတွေစိုးရိမ်နေကြတာကနေအစုရှယ်ယာရောင်းဝယ်လုပ်ငန်းမှာမတိမငြိမ်အခြေအနေနဲ့နောက်ထပ်သတင်းတစ်ပတ်အဆုံးသတ်သွားတာပါ။အခုလောလောဆယ် American အစုရှယ်ယာဈေးကွက်မှာလည်းအကြပြနေပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VO American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3ညလိုင်းဒိုမီတာ32 kHz 9.35နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VO ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။တောက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေ။ကျမအနားလာပါပါ။
Thank you.
This program has come to you from the Voice of America, Washington.